to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရ2018ခုနှစ်ဇူလိုင်လ5ရက်ကြာတာရင်းနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532 51နဲ့လိုင်းနမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းအစီအစဉ်တွေကိုကျွန်မမြတ်သိစင်အောင်ကတာဝန်တင်ဆက်သွားပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဗြိတိန်နိုင်ငံမှာဒီနေ့စစ်မှန်တုန်းကရုရှားသရှုတယောက်နဲ့သမီးဖြစ်သူတို့တက်ခတ်ခံရတဲ့အစိတ်အမျိုးအစားနဲ့အခုနောက်ထပ်ဗြိတိရှ်ဇုံတွေစိတ်တဲ့အမျိုးအစားတူညီနေတဲ့အကြောင်းပြည်ထောင်စုဝန်ကြီးကပြောလိုက်ပါတယ်။ထိုင်းနိုင်ငံကလိုင်ကူထဲမှာပြင်မြင်နေတဲ့လူငယ်ပေါ်လုံးအသင်းဝင်တွေကိုကယ်ဆယ်ရမှာမနှက်ပံငါဆက်လို့မိုးရွာနိုင်တဲ့အကြောင်းခန့်မှန်းထားတဲ့အတွက်ရစ်တက်လာမှာစိုးရိမ်နေကြပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တန်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးနားဆင်ရမှာကတော့ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထဲပေါ်ရမှာအပြုသဘောဆောင်တဲ့တိုးတက်မှုတွေအခုထက်ပိုတွေ့မြင်ရဖို့လိုနေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ်
။တလုံးတရာတိုးတက်မှုရှိတယ်။သို့တော့တီးတဲ့ပူပြီးတိုးတက်မှုဆင်မြန်လုံးလိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဒီသတင်းနဲ့အတူမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာထွက်ပြေးခိုလုံကြရတဲ့ဒုက္ခသည်တွေကကိုယ်ဝန်ပါလာတဲ့ဒုက္ခသည်ရိုဟင်ဂျာမျိုးသမီးတွေဟာစခန်းတွင်းမှာပဲမိဖွားခဲ့ကြရပြီးအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်နိုင်ငံကိုဇူလိုင်လ10ရက်နေ့မှာတွားရောက်မှာဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကအကြေညာပေးပါဦးမယ်ရှင်
ဗြိတိန်နိုင်ငံမှာအမျိုးသမီးတူဦးနဲ့အမျိုးသားတူဦးနာမကျန်းဖြစ်ခဲ့တဲ့အာယုံကျော်ထိခိုက်စေတဲ့အစိတ်အတာဒီနှစ်စက်မတ်လကရုရှားနှစ်ဖက်တရှိူတယောက်နဲ့သမီးဖြစ်သူတို့ကိုတိုက်ခတ်ရမှာအသုံးပြုခဲ့မှုတွေအစိတ်အမျိုးအစားနဲ့တူညီနေကြောင်းပြည်ထောင်စုဝန်ကြီးကပြောလိုက်ပါတယ်ရုရှားဆောင်တွဲအစိတ်မိခဲ့တဲ့အမျိုးအစားရုရှားထောက်လိုင်းရောင်းစာဂေးစကရပ်နဲ့သမီးဖြစ်သူယူလီယာတို့တက်ခတ်ခံရတဲ့အစိတ်နဲ့တူနေပေမဲ့တစ်ချိန်တည်းထုတ်လုပ်ခဲ့တာဟုတ်အစိတ်ဟုတ်မဟုတ်နှစ်တလုံးရှင်းရှင်းလင်းလင်းတော့မသိရသေးဘူးလို့လည်းပြည်ထောင်စုဝန်ကြီးစာချစ်ရာဘက်ကပြောဆိုခဲ့တာပါခုနောက်ဆုံးအစိမ့်မြင့်ရဲ့ဇုံတွေဟာအသက်44နှစ်အရွယ်ဒေါ့စတူဂတ်စ်နဲ့အသက်45နှစ်အရွယ်ရှာလီရော်လီဆိုသူတို့ဖြစ်တဲ့အကြောင်းလဲရင်းနှီးသူတွေကပြောပါတယ်သူတို့နှုတ်ကတော့ပြီးခဲ့တဲ့မတ်လထဲမှာတော့ရုရှားထောက်လိုင်းရောင်းစကပ်ပင်နဲ့သမီးဖြစ်သူယူလီယာတို့အစိတ်သိမ်းခဲ့တဲ့ဆယ်လစ်ပူရီမြို့ကနေ73ကီလိုမီတာအကွာမှာရှိတဲ့ MS ပယ်ရီမြို့မှာစနေနေ့ကသတိလင်းနေတာတွေ့ခဲ့ကြရတာပါခုနောက်ဆုံးဖြစ်ရာအစိတ်သိမ်းခဲ့တဲ့ဇုံတွေကိုတိုက်ရိုက်ပြစ်မှတ်ထားတဲ့တက်ခတ်မှုအစ်စ်မဟုတ်ပဲမတ်လထဲကဖြစ်ရရဲ့အကျိုးဆက်တာဖြစ်တယ်လို့ယူဆထားကြောင်းလဲလွန်ကျွေးဝန်ကြီးဘန်ဝေါ်လစ်က BBC သတင်းဌာနကိုပြောဆိုခဲ့တာပါရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေနောက်ကျောင်းမရှိသူတို့မမျှော်လင့်မဲ့အခုနောက်ဆုံးအစိတ်သိမ်းတဲ့ဖြစ်ရကြောင့်ဆယ်လစ်ပူရီဒေသကလူလူကြားစိုးရိမ်မှုတွေလည်းကြီးထွားလာပါတယ်ဂျမိုင်းဆိုင်ရာတာဝန်ရှိသူတွေကတော့အများပြည်သူအန္တရာယ်ဖြစ်စေလောက်တဲ့အခြေအနေနှေးပါတဲ့အကြောင်းပြောဆိုထားပါတယ်ရုရှားထောက်လိုင်းရောင်းတဲ့သမီးတို့ကိုတချိန်ကဆိုဗီယက်ယူနီလက်ထက်စစ်ရေးခေတ်မှာထုတ်လုပ်ခဲ့တဲ့အာယုံကျော်ထိခိုက်စေတဲ့နိုဗီချော့ခ်စိတ်နဲ့တက်ခတ်ခဲ့မှုမှာတော့ဗြိတိန်နိုင်ငံကရုရှားကိုအပြစ်ဖို့ထားပါတယ
်ဂျော်ဒန်နိုင်ငံနဲ့နယ်စပ်ဆီးရီးယားနိုင်ငံအနောက်တောင်ဘက်ကအတိုက်ခံသဘုံတွေထိန်းချုပ်ရာနယ်မြေတွေမှာဆီးရီးယားနဲ့ရုရှားစစ်တပ်တို့ကလေကြောင်းကနေထိုးစစ်ဆင်ခဲ့သလိုဆီးရီးယားအစိုးရတပ်တွေကလည်းမြေပြင်စစ်ဆင်ရေးတွေဆင်နွှဲခဲ့ကြပါတယ်ရုရှားနဲ့ဆီးရီးယားသဘုံတွေကြားဆွေးနွေးမှုတွေပြက်ပြားခဲ့ပြီးနောက်မှာပဲဒါရာပြည်နယ်မှာစစ်ဆင်ရေးတွေပြန်ဆခဲ့တာပါဇွန်လ19ရက်နေ့မှာစတင်ခဲ့တဲ့ထိုးစစ်တွေအတွင်းဆီးရီးယားအစိုးရတပ်တွေကနယ်မြေအတော်များများကိုသိမ်းပိုက်နိုင်ခဲ့သလိုလူပေါင်း3သိန်းကျော်ဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်ဒီကနေ့မနက်ပိုင်းအထိ15နာရီအတွင်းလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း600လောက်ရှိခဲ့ကြောင်းလည်းဗြိတိန်ခြေဆိုင်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အကဲကတ်အဖွဲ့ကပြောဆိုခဲ့တာပါတိုက်ခိုက်မှုတွေအတွင်းဒါဇင်နဲ့ချီတဲ့အရက်သားတွေတည်ဆုံးခဲ့ကြောင်းလည်းအတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရကတော့အစ္စရေးကသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်ဒေသဂျော်ဒန်နိုင်ငံတို့နဲ့နေချင်းထိစပ်နေတဲ့အနောက်တောင်ပိုင်းဒေသတစ်ခုလုံးကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတာပါခုနှစ်နှစ်ကျော်ကြာဆီးရီးယားပြည်တွင်းစစ်မှအနောက်တောင်ပိုင်းဒေသဟာသဘုံတွေထိန်းချုပ်ထားတဲ့အမာကန်ဒေတာတွေထဲမှာနောက်ဆုံးကျန်နေတဲ့ဒေတာတခုဖြစ်ပါတယ်။လက်နက်ကိုင်ပြည်ပခတွေအဆုံးသတ်နိုင်ရေးရုရှားနဲ့ဆွေးနွေးညှိနှိုင်းနေစဉ်၄ရက်ကြာရာယီအဖြစ်ခတ်ရက်စဲရေးအဆုံးသတ်ခဲ့ပြီးနောက်မှာပဲတိုက်ခိုက်မှုတွေတကြော့ပြန်ပေါ်ပေါက်ခဲ့တာပါ။ အတိုက်ခံသဘုံအဖွဲ့ပြောခွင့်ရသူအီဘရာဟင်ဂျာဘာဝီကတော့ရုရှားနဲ့တွေ့ဆုံလာမှာဖိအားပေးချင်းချောက်မှုတွေတစ်ဖက်သက်ပြောဆိုမှုတွေနဲ့နှိမ့်ချဆက်ဆံမှုတွေသာရှိခဲ့ပြီးဆွေးနွေးညှိနှိုင်းတဲ့သဘောမဟုတ်ကြောင်းပြောပါတယ်ရုရှားနဲ့နောက်တစ်ကြိမ်ဆွေးနွေးနိုင်ဖို့အခုအခါဂျော်ဒန်နိုင်ငံကဂျားဝင်ညှိနှိုင်းနေတယ်လို့လည်းဆိုပါတယ်ရှင်
ထိုင်းနိုင်ငံကလိုင်ကူတစ်ခုထဲမှာပြင်မိနေတဲ့လူငယ်ဘောလုံးသမား12ယောက်နဲ့နှီးပြဆရာတို့ကိုကယ်ဆယ်ရမှာမနေ့ကစလို့မိုးရွာနိုင်ငံကိုခံမှန်းထားတဲ့အတွက်ရေတက်လာမှာကိုစိုးရိမ်နေကြပါတယ်။ရာဇီကစိုးရိမ်စရာအကောင်းဆုံးကိစ္စတစ်ခုဖြစ်နေရတဲ့အကြောင်းနဲ့မိုးကြီးလာမယ်ဆိုရင်အချိန်ဘလောက်ရနိုင်မလဲဆိုတာကိုတွက်ချက်နေရတဲ့အကြောင်းချင်းရန်ခင်အုပ်ချုပ်ရေးမှူးနရောင်ဆက်အိုဆိုတနာခွန်ကဒီနေ့ပဲပြောလိုက်တာပါ။ထိုင်းနိုင်ငံမြောက်ပိုင်းထန်လွန်လိုင်ကူထဲမှာပြင်မိနေသူတွေကိုကယ်ဆယ်နိုင်မှုဖြစ်နိုင်ခြင်းရှိတဲ့နောက်ထပ်နည်းလမ်းတွေကိုလည်းကယ်ဆယ်ရေးဝန်ထမ်းတွေပူးပေါင်းရှာဖွေနေပါတယ်။ရေဆက်တင်နေတဲ့လိုင်ကူထဲမှာတော့အဆက်မပြတ်ရေဆုပ်ဆက်တင်နေဆုတ်ထုတ်နေရမှာတနအီကို1စင်တီမီတာနှုန်းနဲ့ရေပြန်ကျနေပါတယ်။အရေးပေါ်အခြေအနေကြုံရနိုင်တဲ့အတွက်ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကစလို့လိုင်ကူထဲမှာပြိမ့်မိနေတဲ့သူတွေကိုခက်ဆိုးဆိုးကဲထုတ်နိုင်လောက်ကျန်းမာရေးအခြေအနေကောင်းမကောင်းဆိုတော့လည်းထိုင်းရေတပ်အထူးတပ်ဖွဲ့ကရင်ကုန်သမားတွေနဲ့စစ်ဝင်တန်းတွေလေ့လာဆစ်ဆင်းနေပါတယ်။ပြိမ့်မိနေသူတွေအန္တရာယ်ဖြစ်စေလောက်တဲ့ကယ်ဆယ်မှုမျိုးလုံးဝမဟုတ်တဲ့အကြောင်းမနေ့တုန်းကပဲပြောထားရင်ပဲလက်တလောအခြေအနေတွေကြောင့်အပြောင်းလဲဖြစ်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ကယ်ဆယ်ဖို့ဖြစ်နိုင်ခြင်းနည်းလမ်းတစ်ခုကတော့ရှေ့လာမဲ့လေးလအကြာမိုးရွာသူကုန်ဆုံးပြီးရေပြန်ကျမဲ့အချိန်ထိလိုင်ကူထဲကလက်ရှိနေရာမှာပဲစောင့်နေရဖို့ဖြစ်ပါတယ်ပြည်မီနေသူတွေနဲ့အတူလက်တလုံးမှာတော့လိုင်ကူထဲမှာထိုင်းရီတက်အထူးတပ်ဖွဲ့ဝင်တွေနဲ့စေဝင်တန်းတွေရှိနေကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်လိုင်ကူထဲမှာအရေးပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်ငုတ်ဖွဲ့နဲ့ဆက်သွယ်ရခက်ခဲတာမျိုးလို့အဟန်တားတွေကြောင့်ပြည်မီနေသူတွေကိုကယ်ထယ်ရေးအစီအစဉ်တွေကြန့်ကြာနေရတဲ့အကြောင်းလဲချင်းရန်ခေအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းကအပန်းဖြေမြို့ဖြစ်တဲ့ဖူးခက်ကန်းချေပင်လယ်ပြင်မှာရာသီဥတုချမ်းတမ်းရာကခီးသွွား130ကျော်လိုက်ပါသွားတဲ့သင်္ဘောနှစ်ဆင်တိမ်းမောက်ခဲ့ပြီးအနည်းဆုံးလူ9ဦးပျောက်ဆုံးနေကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။သင်္ဘောတစ်စင်းပေါ်ကလူပေါင်း90ကိုကယ်တင်နိုင်ခဲ့ပေမဲ့9ဦးကတော့ပျောက်ဆုံးနေဆဲဖြစ်ကြောင်းဖူးခက်ခရိုင်ရဲမှူးထီယာပူတစ်ချရွန်ကပြောဆိုခဲ့တာပါ။မနေ့ညနေပိုင်းမှာတိတ်မောက်ခဲ့တဲ့သင်္ဘောပေါ်မှာတော့တရုတ်နိုင်ငံသားခီးသွွားတွေစီးနင်းလိုက်ပါခဲ့ကြောင်းလည်းပြောပါရယ်တရုတ်နဲ့ဥရောပကခီးသွွား39ဦးပါဝင်နဲ့နောက်သင်္ဘောတစင်းပေါ်ကခီးသွွားတွေကတော့သင်္ဘောကနေအရေးပေါ်စွန့်ခွာခဲ့ကြရပြီးနောက်ကယ်ဆယ်ပြီးကမ်းမော်ကိုပို့ဆောင်ပေးလိုက်ကြောင်းလည်းခရိုင်ရဲမှုကပြောပါရယ်လိုင်းလေကြီးနေတဲ့ပင်လယ်ပြင်မှာ၅ဘန်းဆက်လေတချို့အနည်းအနားမှာရှိနေပြီးအသက်ကယ်ရာဘာလှေတွေပေါ်မှာလိုက်ပါလာတဲ့အရေးပေါ်ကယ်ဆယ်လာသူတွေရဲ့ဓာတ်ပုံတွေကိုလည်းဒေတာကန်သတင်းဌာနတွေကဖော်ပြခဲ့ကြတာပါ။တင်ပေါ်တိတ်မှောက်မှုနှစ်ခုဆက်ဆက်မှုရှိတယ်လို့တော့သတင်းမကြားရပါဘူးရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကတဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ကိုတင်သွင်းနေတဲ့တရုတ်ကုန်ပစ္စည်းတွေပေါ်ကွန်တိုမြင့်ကောက်ကံမဲ့အစီအစဉ်ကိုတရုတ်နိုင်ငံကအခိုင်အမာဆက်လက်ဆန့်ကျင်နေပြီးစတင်ကျင့်သုံးနိုင်တဲ့တပြိုင်တည်းတရုတ်နိုင်ငံဘက်ကလည်းအလားတူတုံ့ပြန်မဲ့အကြောင်းသတိပေးလိုက်ပါတယ်။တရုတ်ကွန်ပျူတာအမျိုးအစားပေါင်း800ကျော်ပေါ်အခု25ရာခိုင်နှုန်းသတ်မှတ်ပြီးခန့်မှန်းညီဒေါ်လာ34ဘီလီယံလောက်ကောက်ကံမဲ့တောင်နက်တော်နယ်ထရန့်ရဲ့အစီအစဉ်ကတော့ဝါရှင်တန်စံတော်ချိန်တောက်ချန်နေညသကောင်းကျော်မှာစတင်အသက်ဝင်မှာဖြစ်ပါတယ်။တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောက်ဖန်ကတော့ပြည်ထောင်နိုင်ရေးရှိတဲ့အမေရိကန်နဲ့ကွန်ဒိုရေးစုပွဲကိုတရုတ်နိုင်ငံဘက်ကစမှာမဟုတ်ပေမဲ့တိုက်ပြင်းနဲ့ပြည်သူလူထုအကျိုးစီးပွားကိုကာကွယ်ရမှာလက်တုံ့ပြန်မှုကလွဲလို့ရွေးစရာလမ်းမရှိတဲ့အကြောင်းဒီနေ့ဘေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောခဲ့တာပါချင်းချောက်ချက်ကန်နဲ့လွှတ်ရတွေကိုတရုတ်နိုင်ငံအနေနဲ့ငုံခံမှာမဟုတ်ကြောင်းနဲ့အမေရိကန်ရဲ့လွှတ်ရတွေကကမ္ဘာတဝန်ကုန်စည်စည်းစိမ်မှုတွေပေါ်တိုက်ခတ်ရရောက်တယ်လို့အမေရိကန်အပါအဝင်တစ်ကမ္ဘာလုံးကိုစစ်ခင်းရရောက်ကြောင်းလည်းပြောဆိုခဲ့ပါတယ်
ဥရောပသမ္မတဘက်ကအမေရိကန်ကားတွေအပေါ်အခွန်ကောက်တာကိုဖယ်ရှားပေးရင်အမေရိကန်ဘက်ကလည်းဥရောပကားတွေအပေါ်အခွန်တိုးကောက်ဖို့ချင်းချောက်မှုတွေကိုရုပ်သိမ်းမှာဖြစ်တယ်လို့ဂျာမနီဆိုင်ရာအမေရိကန်သမ္မတကြီး Richard Grenell ကဂျာမနီကားထုတ်လုပ်သူတွေကိုပြောဆိုခဲ့ကြောင်းဖော်ပြကြပါတယ်။ BMW Dilma နဲ့ Volkswagen တို့ကအမှုဆောင်ရရှိချုပ်တွေနဲ့ဂျာမနီနိုင်ငံဘာလင်မြို့ကအမေရိကန်တန်ရုံးမှမနေ့ပုတ်ထုနေ့ကတွေ့ဆုံမှုအတွင်းသမ္မတကြီး Grenell ကအခုလိုပြောဆိုလိုက်တာလို့ဂျာမနီသတင်းစာ Handelsblatt ကဖော်ပြပါတယ်။ ဘော့စဝဂွန်နဲ့ဒီလ်မာတို့ကတော့မှတ်ချက်ပေးဖို့ညှင်းဆဲခဲ့ကြောင်း BMW ဘက်ကတော့ချက်ချင်းကြီးတုံ့ပြန်မှတ်ချက်ပေးနိုင်တဲ့အနေအထားမရှိကြောင်းသတင်းကဖော်ပြပါတယ်ဥရောပကားတွေအပေါ်အခွန်တိုးကောက်မယ်ဆိုရင်အမေရိကန်အနေနဲ့ဒေါ်လာ294ဘီလီယံလောက်ပြန်ပြီးတော့ကုန်ကျနိုင်တယ်လို့ပြီးခဲ့တဲ့တောက်ကြနေ့မှာဥရောပသမ္မတဘက်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတိပေးခဲ့ပြီးနောက်မှာအခုလိုအဆိုပြုတယ်ဆိုတဲ့သတင်းထွက်လာတာပါရှင်
။ရင်းနှံစည်းတွေကျစီခြင်းနဲ့ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter Internet လူမှုကွန်ရက်ကနေပြောနေတာတွေဟာစန့်ကျင်ဘက်အကျိုးဆက်တွေသာဖြစ်လာနေတဲ့အကြောင်းရင်းနှံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့OPEC ရဲ့ဤရနိုင်ငံဆိုင်ရာကိုယ်စားလှယ်ကသတိပေးပြောဆိုလိုက်ပါတယ်။ Twitter လူမှုကွန်ရက်ပေါ်ကနေမကြာခဏဆိုသလိုမဖွဲ့မရမှတ်ချက်ပေးပြောဆိုနေရတဲ့အကြောင်းရင်းနှံစည်းတွေ10ဒေါ်လာလောက်မြင့်တက်ခဲ့ရတဲ့အကြောင်းရပ်တန့်မှုလိုအပ်တဲ့အကြောင်းဤရန်ကိုယ်စားလှယ်ဟူစိန်ကဇန်ဘော့အာတာဘီလီကိုကုကပီရင်းနှံဝန်ကြီးဌာန website မှာဖော်ပြခဲ့တာပါ။သမ္မတထရန့်ကတော့ရင်းနှံစည်းတွေလျှော့ချဖို့ OPEC ဖွဲ့ကိုတတလဲလဲတောင်းဆိုနေတာဖြစ်ပါတယ်။ OPEC ဖွဲ့လို့သမျှရင်းနှံစည်းတက်ဖို့သာဖြစ်နေပြီးဈေးကျအောင်အကူအညီမပေးသလောက်ပဲလို့လည်းမနေ့တုန်းကပဲသမ္မတထရန့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။ယူအန်နိုင်ငံကတော့ OPEC ဖွဲ့စတင်ထူထောင်စဉ်ကတည်းကပါဝင်လာခဲ့တဲ့အီရန်နဲ့ဗင်နီဇွဲလားနိုင်ငံတွေပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေကြောင့်ရင်းနှံစည်းတွေတက်လာနေရတာလို့ပြောဆိုထားပါတယ်။ OPEC ဖွဲ့ကတော့ရင်းနှံစည်းတွေချဆင်းစေဖို့ရည်ရွယ်ပြီးနေ့စဉ်ရင်းနှံစည်းစီပေပါနောက်ထပ်တသန်းတိုးထုတ်လုပ်ဖို့ပြီးခဲ့တဲ့လတည်းမှာပဲသဘောတူထားကြပါတယ်။
ပြည်ထောင်ထိုင်ကနေအမေရိကန်ပြည်ထောင်စုလွတ်လပ်ရေးရယူခဲ့တဲ့242နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ဇူလိုင်လ4ရက်နေ့မှာတော့နိုင်ငံတော်မှာပျော်ပွဲရှင်ပွဲတွေအလှပြချီတက်ပွဲတွေကျင်းပခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတကရော့တိုလည်းမီးရှို့မိပန်းပစ်ပေါက်တာကိုအင်ဘူရောမော့ဝါကနေချီးရှို့အားပေးခဲ့ကြပြီးလွတ်လပ်ရေးနေ့အလှရက်ကိုဆင်နွှဲခဲ့ကြပါတယ်။မနေ့ပုတ်ထုံးနေ့အစောပိုင်းမှာတော့အမေရိကန်စစ်တပ်တပ်ဖွဲ့ဝင်တွေကိုသမ္မတထရန့်ကအထူးသတင်းစကားပါခဲ့ပါတယ်။တပ်ဖွဲ့ဝင်တွေကတချို့ကတော့အင်ဘူရောမှာကျင်းပတဲ့ပျော်ပွဲစားပွဲကိုတက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုခိုင်မာပြီးဘေးကင်းလုံခြုံမှုရှိအောင်ဂုဏ်ယူပွဲကောင်းပြီးကြီးမြတ်မှုနဲ့လွတ်လပ်မှုအတွက်ဆောင်ရွက်ပေးကြတဲ့အတွက်အမေရိကန်တပ်ဖွဲ့ဝင်တွေအားလုံးကိုကျေးဇူးတင်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။နယူးယောက်မြို့မှာတော့လွတ်လပ်မှုတင်ကြေးထားဖြစ်တဲ့ Liberty ရုပ်တုဘော်ကိုဆန္ဒပြသူတို့ကတွေ့တွေ့သွားပြီးတော့ပြန်မစင်းဘူးလို့ပြောနေတာကြောင့် Liberty ရုပ်တုကိုလာရောက်ကြတဲ့ဧည့်သည်တွေကိုရှင်းလင်းခဲ့ရပါတယ်ရှင
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တူပြောပြပေးခဲ့တာပါအခုဆက်ပြီးသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေအခုထက်ပိုမြင်ရဖို့လိုနေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်တဦးကပြောပါရယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုထိထိရောက်ရောက်အကောင့်ထည့်ဖော်ဖို့အစဉ်မပြတ်တိုက်တွန်းနေကြတာပါဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကအပြည့်အစုံတင်ပြပါမယ်ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဒုက္ခတွေသိမ်းတဲ့ချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့နောက်ဆက်တွဲအခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအပြည့်သက်အကြံပြုချက်အစဉ်ကစားကိုပြီးခဲ့တဲ့နှစ်ဩဂတ်လကတင်သွင်းခဲ့တာကြောင့်အခုဆိုရင်တနည်းနည်းပါရှိလာခဲ့ပါပြီ။အစိုးရအနေနဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုဘယ်လောက်ထိအကောင့်ထည့်ဖော်နိုင်ခဲ့ပါပြီလဲ။အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝေးလွင်ကတော့အပြုသဘောဆောင်တဲ့တိုးတက်မှုတွေအခုထပ်ပို့ပြီးတော့တွေ့မြင်ရဖို့လိုအပ်တယ်လို့ပြောပါတယ်
။ဒီရုပ်ပိုင်းဆိုင်ရာမှာလည်းတိုးတက်မှုတွေရှိတယ်။အဲ့တော့ဘာမှမဖြစ်တာလဲဆိုတော့တိုးတက်မှုကိုတော့ကျွန်တော်ကတော့ရှာကြံပြီးတော့အကောင့်မြင်တဲ့ဘက်ကကြည့်မယ်ဆိုရင်တော့တစ်စုံတစ်ရာတိုးတက်မှုရှိတယ်။သို့တော့တီးတဲ့ပူပြီးတိုးတက်မှုစင်မြန်လုံးလိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။အတိုင်းဝိုင်းနှစ်ခုစလုံးကပါသူတို့လက်တွေ့မျက်တွေ့ခံစားရမယ်ခံစားမှုတွေကပြည်ပြည်ပြည်ပြည်ပေါ်ထွက်လာတဲ့အပေါ်မှာသူတို့ယုံကြည်မှုတွေပါနေတာရှိတယ်။ဥပမာနန်းနေစောင့်နေတာတွေ့ရတယ်ဗျာ။မျိုးဟာစစ်တွေမျိုးကြီးဆိုရင်လည်းတော်တော်လေးကိုသူတို့ပြုပြမှုတွေလုပ်နေတာကျွန်တော်တို့တွေ့ခဲ့ရတယ်။ကျွန်တော်တို့မော်တော်ထိဟယ်လီကော်ပတာနဲ့တွားခဲ့တာတွေရှိတယ်။လမ်းတွေပါလေဖောက်နေရပါလေတွေ့ရတယ်။ဟိုစခန်းတွေပါလေလည်းကျွန်တော်တို့တွေ့ခဲ့ရတယ်။ဒါရုပ်ပိုင်းဆိုင်ရာမှာတော့တစုံတရာဟိုအရင်ကနေဆိုင်ရင်တိုးတက်မှုတွေရှိတော့ညာလည်းပဲ။တကယ်ကြရကချင်းလူသားများရဲ့ရမိုင်ခွင့်များနဲ့ပတ်သက်၍ရှိရင်လည်းရှိနေမယ်ဥပမာဆိုရင်ကျွန်တော်သိရတာတွေကလေတချို့ဟိုဒီမှတ်ပုံတင်တွေရသွားတဲ့ပုံစံတွေရှိတယ်အဲ့လိုဟာတွေကပေါ်လွင်မလာဘူးလေအဲ့တော့ဟိုလူသားတွေကြတဲ့ဟိုခံစားမှုမှာအကျိုးလေးတွေဟာပေါ်လွင်မလာတဲ့အပေါ်မှာဒီမှုတည်ဆောင်းတဲ့အပိုင်းမှာလည်းအားနည်းနေလို့ဖြစ်တယ်ဆိုကျွန်တော်တော့အဲ့လိုမြင်နေဆုံး
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ကိုဖီယာနယ်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုထိထောက်ရအောင်ထည့်ဖော်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကလည်းမြန်မာအစိုးရကိုတိုက်တွန်းနေတာပါလက်ရှိအချိန်ဒီမှာတော့တိုးတက်မှုမရှိဘူးဆိုပြီးတော့လည်းဝေဖန်နေတာပါဇူလိုင်လ၄ရက်ပုတ်ထုနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဆေဒ်အယ်ဟူစိန်ကရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဆက်ရှိနေပြီးတော့ဒုက္ခသည်တွေထောင်ထဲကြီးဆက်ပြီးထွက်ပြေးနေရဆဲဖြစ်တဲ့ဆိုပြီးထောက်ပြပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားတရားဝင်သဘောတူညီမှုရယူထားပေမဲ့လည်းအခုအချိန်အထိနှစ်နိုင်ငံဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့နေရပြန်နိုင်တဲ့ဒုက္ခသည်တဦးတယောက်မှမရှိသေးဘူးလို့လူခွင့်ရေးမဟာမင်းကြီးကဝေဖန်ခဲ့ပါတယ်။ဒုက္ခသည်နေရပြန်ရေးအစီအစဉ်နောက်နေနေတဲ့အပေါ်မှာဦးဝင်းလွင်ကတော့အခုလိုပြောပါတယ
် factor တွေကအများကြီးရှိတယ်ပေါ့နော်နိုင်ငံသဘောတူညီချက်ရှိထားပြီးမြန်လက်တွေ့အကောင့်ထဲပုံပေါ်မိုင်းမှာအားနေနေတယ်အဲ့တော့ပြန်လာတဲ့လူတွေမရှိတဲ့အပေါ်မှာကြာနေတဲ့လူတွေကလည်းသူတို့အနေနဲ့နေရတာလည်းအပေါ်မှာကနည်းနည်းဘလုံးကျုံတာရှိမယ်အားငယ်စိတ်တွေရှိမယ်ဟိုဘက်မှာရောက်နေတဲ့သူတို့ဆွေမျိုးတွေကလည်းပဲသူတို့ကိုဟိုခေါ်တာတွေမှလည်းရှိနိုင်တယ်ဒါကျွန်တော်တို့အတွေ့အကြုံတော့မသိဘူးသို့တော့လက်တွေ့မှာကဟိုကိုင်းထက်ချင်းနဲ့ဟိုဘက်ရောက်သွားတဲ့လူတွေကဒီဘက်ကိုပြန်မလာသေးတဲ့ဟိုအချင်းအချင်းကသူတို့အတွက်ဟိုဒီမှာနေထိုင်ရတာမှာသူတို့တွေဟိုမလုံးကျုံတဲ့စိတ်ကလေးတွေပေါ်ပေါက်နေတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်ပဲလို့ကျွန်တော်ထင်ပါတယ
်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့မြမအစိုးရပေါ်ဖိအားတွေကတော့ဒီနေ့တခြားတိုးလာနေတာပါဒီလ23ရက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးပွဲကျင်းပတဲ့အခါမှာမြမရေးကိုထည့်သွင်းဆွေးနွေးဖို့ရှိတယ်လို့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုထိရောက်ရောက်အရေးယူနိုင်ဖို့အတွက်နိုင်ငံတကာပြည်မှုဆိုင်ရာခုံရုံး ICC မှစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အထိတိုက်တွန်းတောင်းဆိုမှုတွေလည်းတိုးလာနေတာပါမြမဆွေရကတော့ဒီလိုဆောင်ရွက်မှုတွေကိုလက်ခံမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်မြန်မာဆွေရအနေနဲ့ကိုဖီအန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်နေပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့ကိုလည်းသူတို့ဘက်ကအစဉ်သင့်ပြင်ထားပြီးဖြစ်တဲ့အကြောင်းပြောဆိုထားပါရဲ့ရှင်
။မကင်ဖြူထွေးဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်တဲ့နောက်ဒုက္ခသည်တိမ့်နေချီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်ခိုလုံခဲ့တာအခုဆိုရင်ဆယ်လကျော်လာပါပြီ။ကိုဝန်ပါလာတဲ့ဒုက္ခသည်ရိုဟင်ဂျာမျိုးသမီးတွေဟာစခန်းအတွင်းမှာပဲမီးဖွားခဲ့ကြရပြီးအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းကိုရေးသားထားတဲ့ AP သတင်းဌာနသတင်းဆောင်မကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ထွက်ပြလာတဲ့ဒုက္ခသည်တွေဟာလိမ်မန်းဆန်ရဆော်ကားခံရမှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခံခဲ့ရတယ်လို့ဆိုထားတာပါ။လူညွန့်ရေးတပ်ဖွဲ့တွေရဲ့အာဓမ္မပြုကျင့်မှုကြောင့်ကိုဝန်ရခဲ့တဲ့ရိုဟင်ဂျာမျိုးသမီးတွေအတွက်တော့အခုမွေးဖွားလာတဲ့ကလေးငယ်တွေဟာသူတို့ကြုံတွေ့ခဲ့ရတဲ့စစ်မချမ်းမြေပွဲရာအဖြစ်အပျက်တွေကိုပြန်ပြောင်းတည်ရစေရာဖြစ်စေတဲ့အပြင်သူတို့အတိုင်းဝန်းကြားမှာလည်းဘာသာကြားတွေရဲ့စော်ကားခြင်းခံလိုက်ရတဲ့အရှက်ရပွဲလို့ရှုမြင်ခြင်းခံကြရပါတယ်။ဒါဟာလူတိခံလို့မရနိုင်တဲ့နာကျင်မှုတွေပါ။ကုတုပါလောင်ဒုက္ခသည်စခန်းအတွင်းကရိုဟင်ဂျာအမျိုးသမီးတဦးကတော့သူမရဲ့အတွေ့အကြုံတွေကိုအခုလိုပြောပြခဲ့ပါတယ
်။ဘာနာလာခြင်းဖြစ်ရတယ်လဲ။အဲ့ဒါနဲ့လာကြည့်လို့ရမှာလေလာတနာတူအမဇာနာဆစ်ကဒမာဒီလေ
ကျမခင်ပွန်းကိုအစပိုင်းမှာမပြောခဲ့ပါဘူးကိုဝင်လေးလာရှိမှပြောပြခဲ့တာပါသူကငါမိမကမွတ်စလင်မဟုတ်သူတွေရဲ့သားကောင်ဖြစ်သွားခဲ့တယ်ဒါဟာငါအတွက်ကံမကောင်းခြင်းပဲလူတိုင်းကလွတ်အောင်ထွက်ပြေးနိုင်ကြပေမဲ့မင်းကတော့မပြေးနိုင်ခဲ့ဘူးလို့ပြောပါတယ်
ကုန်းဝင်တဲ့တချို့ကတော့ဒုက္ခသည်စခန်းအတွင်းမှာအလွယ်တကူရနိုင်တဲ့ဈေးပေါ်ပေါ်တရေဖြက်ဆေးတွေကိုတောက်ပြီးကုန်းဝင်တွေကိုဖျက်ချခဲ့ကြပါတယ်။ကုန်းဝင်မဖျက်ချဘဲကလေးမွေးခဲ့ပြီးတဲ့နောက်သူမရဲ့ခံစားချက်ကိုလည်းကုတုပါလောင်ဒုက္ခသည်စခန်းအတွင်းကရိုဟင်ဂျာအမျိုးသမီးကအခုလိုပြောပြပါတယ
်။ဟုတ်သူတို့ကလည်းသူတို့ပေါ်သူကလည်းဒီလိုရတယ်လို့ဒီလိုဟာဒီလိုနော်ဟောရတယ်လို့
ကျမဒီကလေးကိုချစ်ချင်ရောက်မဲဆောင်ခဲ့တာပါ။ရင်ထဲကတကယ်မချစ်ပါဘူး။နုတိုက်တယ်ဆိုတာကလည်းလိုအပ်ချက်အရာတိုက်နေတာပါ။နှလုံးသားထဲကတော့ဒီကလေးကိုမချစ်ချင်ပါဘူ
း။တချို့ကြတော့လဲသူတို့မေတ္တာမရှိတဲ့ရင်သွေးတွေကိုတခြားသူကိုပေးပစ်လိုက်ရမလားဆိုတော့ပူပန်တော့ကတွေဖြစ်ခဲ့ကြပါတယ်။ဒါပေမဲ့အလင်မိုင်းဆန်ရဆော်ကားခံရမှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့အတွက်ကလေးမွေးဖွားမှုနှုန်းတွေမြင့်တက်လာဖို့နဲ့မွေးလာတဲ့ကလေးအများအပြားကိုစွန့်ပစ်ကြလိမ့်မယ်ဆိုတာကိုကယ်ဆယ်ရေးဝန်ထမ်းတွေဘက်ကလည်းမျှော်လင့်ထားကြပါတယ်။အလင်မိုင်းဆန်ရဆော်ကားခံရမှုတွေအများအပြားဖြစ်ခဲ့တယ်ဆိုတာကို AP သတင်းဌာနကလည်းစုံစမ်းသိရှိခဲ့ရတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Save the Children အဖွဲ့က Daphne Cook ကတော့သူတို့အဖွဲ့အနေနဲ့ကလေးငယ်တွေရဲ့အနာဂတ်အတတ်နိုင်ဆုံးအဆင်ပြေအောင်ကူညီဆောင်ရွက်ပေးနေကြောင်းပြောပါတယ်
။ For us, the largest concern is that any children born at this time of year may grow up with a stigma attached to them.
Stigma. ကျွန်တော်အကြီးအမားဆုံးစိုးရိမ်မှုကတော့ဒီအချိန်ဒီကာလမှာမွေးလာတဲ့ကလေးတွေနောက်မှာအမဲဆက်ကြီးလိုက်ပါလာမယ်ကိစ္စပါ။လိမ့်မင်းဆိုင်ရာစော်ကားပြုကျင့်ခံရတဲ့အမျိုးသမီးကမွေးလာတဲ့ကလေးအဖြစ်နဲ့ရှုမြင်ကြမှာကိုစိုးရိမ်ပါတယ်။ဒါကြောင့်လေ Save the Children အဖွဲ့အနေနဲ့ဒီကလေးတွေရဲ့အနာဂတ်ကိုအတက်နိုင်ဆုံးအတောက်ပဆုံးဖြစ်စေမဲ့ပတ်ဝန်းကျင်ဖြစ်လာအောင်ကူညီပံ့ပိုးပေးနေပါတယ်
။ဇွန်လတဲ့ရောက်လာတဲ့အချိန်မှာတော့ဆေးကနေမှာကလေးမွေးဖွားမှုနှုန်းဟာပုံမှန်အနေအထားမှာရှိနေခဲ့ပြီးဆွန့်ပစ်သွားတဲ့မွေးကင်းစအရေးအတွက်ဟာလည်းအတော်လေးနည်းနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ကူညီကယ်ဆယ်ရေးဝန်ထမ်းတွေကတော့အမျိုးသမီးအတော်များများဟာသူတို့ကိုယ်ဝန်ရှိနေတယ်ဆိုတာဆရာဝန်တွေမသိအောင်ပုံရှောင်နေကြတယ်လို့ယူဆနေကြပါတယ်။အခုလိုလိမ်မိုင်းဆိုင်ရာစော်ကားခံရမှုတွေအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်အဆင့်စုံစမ်းရေးကော်မတီတရားဖွဲ့မယ်လို့မြန်မာအစိုးရကတော့ကြေညာထားပါတယ်။အဲ့ဒီအဖွဲ့မှာနိုင်ငံသားတအူပါဝင်မယ်ဆိုတဲ့အပေါ်အတိုက်ခံလို့ဝေဖန်မှုတွေရှိနေပါတယ်။အမျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားခံရမှုတွေနဲ့ပတ်သက်လို့အခိုင်အမာရှိရင်အခြေမရွေးတိုင်ကြားနိုင်ပါတယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေကလမ်းဖွင့်ပေးထားပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာအမျိုးသမီးတွေဘက်ကမြန်မာအစိုးရကိုတရားဝင်တိုင်ကြားတာမျိုးတွေတော့မတွေ့ရသေးပါဘူး။အခုလိုရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာချက်ကားပြောဆိုတယ်လို့လည်းမြန်မာအစိုးရဘက်ကမြင်ပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနိုင်ငံတကာကတသက်မမတ်ခေါ်ဝေါ်နေတဲ့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအစိုးရကအသေးမှမပြုတ်ပေမဲ့လို့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပြုထားပါတယ်။ဒီအတွက်လဲဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလှိုင်ပါရှင် VOA ရဲ့ကြာတာပရိညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Burmese News မှာဖတ်ရှုနာဆင်နိုင်သလို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနာဆင်နိုင်ပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ရခိုင်ပြည်နယ်ဘူးတီရောင်မြို့နယ်မေယုမြစ်အတွင်းမှာဇူလိုင်လ4ရက်နေ့ကကာလတံပိုးကျက်သိန်းပေါင်း 3,000 ကျော်တံပိုးရှိတဲ့စိတ်ကြွယူသူဆေးပြားတွေကိုပိုင်ရှင်မဲအဖြစ်ဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဒီနှစ်အတွင်းမှာစိတ်ကြွဆေးတွေတန်းနဲ့ချီမိနေတာဟာရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကသုံးသပ်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။မကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးတွေတန်းကနန်းနဲ့ဖမ်းမိနေတာဟာရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အချိန်နဲ့တပြိုင်တည်းဖြစ်ပေါ်နေတာပါစိတ်ကြွဆေးတွေကိုအမြောက်အများဖမ်းဆီးမိနေပေမဲ့ပိုင်ရှင်မဲတွေအဖြစ်ဖမ်းဆီးမိနေတာကများပြီးတချို့ကတော့တဲဆောင်ပေးသူတွေသာဖြစ်တယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်ဇူလိုင်လ4ရက်နေ့မနက်ပိုင်းကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အမှတ်3နေကြားဆောင်ရဲတပ်ဖွဲ့ခွဲစစ်ကြောင်းနှစ်ဒုတိယတပ်ခွဲမှုဦးစီးတဲ့တပ်ဖွဲ့ဝင်တွေဟာမေယုမြစ်အတွင်းကင်းလက်နေတော့လမှုတော်အတွင်းမှာဖွက်ထားတဲ့အင်းရင်ဆက်ဖြုတ်ထားတဲ့လောင်းလေတစည်းကိုတွေ့ရှိခဲ့ပြီးတက်တေတွေနဲ့စစ်ဆေးကြရကနေမူးယစ်စိတ်ကြွဆေးကြသတန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒီလိုမကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာမူးယစ်ဆေးတွေဖမ်းမိနေတာဟာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်ဆိုပြီးရခိုင်မျိုးသားပါတီရဲ့ဘူးတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။မူးယစ်ဆေးကမူးယစ်ဆေးတော့ဒါတော့မှန်ပါတယ်။ဟုတ်ဒီမူရဲ့ခြေောဆိုတာကျွန်တော်ဥပဒေကြီးရှိတဲ့အတွက်ကြောင့်ဥပဒေတောင်းရကျွန်တော်ရေးမှုပဲအားလာတယ်ကျွန်တော်နေပွင့်နေတယ်ဒါတွေကိုစီစဉ်မှုတွေအားနည်းတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအတွက်ကြောင့်အဲ့ဒါမူရဲ့ခြေောတွေကဒီဘက်ကိုအမြင်လို့ကျွန်တော်ဆင်းလာတာပဲဖြစ်တယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးမှုအားနည်းတယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်ထုတ်ပြန်လို့ရပါတယ်ခင်ဗျာ
ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာ2016ခုနှစ်2018ခုနှစ်2018ခုနှစ်၃နှစ်ဆက်တိုက်စိတ်ကြွဆေးတွေအများအပြားဖမ်းဆီးမိနေတာဖြစ်ပါတယ်။ဒီထဲမှာစစ်တပ်ကတပ်သားတွေပါဝင်စိတ်ကြွဆေးတဲဆောင်သူတွေကိုအာဏာပိုင်တွေကအရေးယူမှုတွေလုပ်ခဲ့ပေမဲ့လည်းအထက်မူရည်စေဝါရောင်းဝယ်နေတဲ့သူတွေကိုတော့ဖမ်းဆီးမိတာမျိုးတွေကတိတ်မရှိသေးပါဘူး။များသောအားဖြင့်မူရည်စေဝါတွေမိတိုင်းမှာပိုင်ရှင်မဲ့တွေဖြစ်နေကြတာများတယ်ဆိုပြီးဒေသခံတွေကတော့ပြောဆိုပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့American သမ္မတ Donald Trump မှာ American ရဲ့တက်တန်းအကြဆုံးမဟာမိတ်ဖြစ်တဲ့ British နိုင်ငံကိုဇူလိုင်လ12ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့သမ္မတဖြစ်တဲ့ British နိုင်ငံကိုပထမဆုံးအကြိမ်တွားရောက်တာဖြစ်ပေမဲ့တရားဝင်နိုင်ငံတော်ခရီးစဉ်တော့မဟုတ်ပါဘူး။ ပြီးခဲ့တဲ့လပိုင်းတွေအတွင်းနှစ်နိုင်ငံကြားရှိခဲ့တဲ့အထူးကောင်းမွန်တဲ့ဆက်ဆံရေးရဲ့ခိုင်မာမှုတွေဟာလည်းစိန်ခေါ်ဆန်းသပ်မှုတွေနဲ့ရင်ဆိုင်လာနေရပြီးလူထောင်ပေါင်းများစွာကလည်းသမရထွက်မြဲခရီးစဉ်ကိုလမ်းပေါ်ထွက်ဆန္ဒပြဖို့ပြင်ဆင်နေပါတယ်။ VOA သတင်းတောက် Henry Ridgewell ရဲ့သတင်းဆောင်ပါကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဗြိတိန်နိုင်ငံကိုမကြာခင်မှာတွားရောက်မဲ့ခီးစဉ်ကြောင့်ဗြိတိန်နိုင်ငံမှာတော့နိုင်ငံရေးအခြေအနေတွေဟာလှုပ်လှုပ်ရှားရှားဖြစ်နေပါတယ်။သမ္မတထရန့်ရဲ့လန်ဒန်ခီးစဉ်ကြောင့်လူဝင်မှုနဲ့ရာသီဥတုပြောင်းလဲမှုဆန္ဒမူဝါဒတွေလိုကိစ္စရပ်တွေနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့အမြင်ကိုစန့်ကျင်ကြတဲ့သူတွေလည်းပို့ပြီးတော့လှုပ်ရှားတက်ကြွလာနေကြပါတယ်။ဒီခီးစဉ်ပေါ်မှာလန်ဒန်မြို့ကန်တွေကတော့အခုလိုတုံ့ပြန်ခဲ့ကြပါတယ
်။ I'll be out there protesting. I'm not really a demonstration sort of person.
ကျွန်မထွက်ပြီးတော့ဆန္ဒပြမှာပါ။ကျမကအဲ့ဒါလိုဆန္ဒပြလေးရှိတဲ့လူမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့သူ့ကိုမကြိုဆိုသင့်ပါဘူ
း။ I particularly agree with a lot of things he's done but at the same time I think he'd done more for America.
သူလုပ်နေတဲ့တော်များကိုကျွန်တော်သဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံအတွက်သူကောင်းကောင်းလုပ်နိုင်နေပါတယ်။ဒါကြောင့်သူ့အနေနဲ့မာမိတ်ဖြစ်နေတော့လာသင့်တယ်လို့ကျွန်တော်ထင်ပါတယ
်။ Yeah, I think he should come I guess as an ally.
It would be good for him to come.
ဒီမှာရှိတဲ့လူတွေဘလို့တုံ့ပြန်ကြတယ်လဲဆိုတာတွေ့ရအောင်ဒီကိုလာပြီးကြည်တာသူ့အတွက်ကောင်းပါတယ်။
ဆန္ဒပြတဲ့သူတွေအနေနဲ့သမ္မတထရန့်ရှိတဲ့အနီးအနားကိုသွားလို့ရမှာမဟုတ်ပေမဲ့လန်ဒန်မြို့မှာတော့ဆန္ဒပြပွဲတွေလုပ်ဖို့ပြင်ဆင်နေကြပါတယ်။ David Sturgeon ဟာ Bow Group Conservative မူဝါဒအဖွဲ့ကဖြစ်ပါတယ
်။ We don't want a tiny but vocal and quite aggressive minority.
ကျွန်တော်တို့အစုအနေနဲ့ဒီတင်လူထုကိုကိုးစားပြုပြီးပြည်နှင်ထန်တာဝေဖန်ဆန္ဒပြသွားချင်တာပါ။
သမ္မတထရန့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နှစ်ယောက်ရဲ့ဆက်ဆံရေးဟာ2018ခုနှစ်ကအိမ်ပြီးတော့မှတွေ့ဆုံပြီးတော့အဆကောင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားနှစ်ပေါင်းများစွာထူးထူးခြားခြားရင်းနှီးစွာရှိခဲ့တဲ့ဆက်ဆံရေးဟာလည်းမကြာသေးခင်လတွေအတွင်းမှာစိန်ခေါ်မှုတွေစမ်းသပ်မှုတွေနဲ့ကြုံလာနေရပါတယ်။ Leslie Vingemuri ဟာ Chatham House မှာရေးရာဖွဲ့ကဖြစ်ပါတယ်
။ The retweeting of a far right video produced a storm of conversation.In parliament protests on the
street Lay Hazon Wadi အဖွဲ့ရဲ့ဗီဒီယိုဖိုင်ကိုသမ္မတထရန့်က Twitter မှာပြန်ပြီးတင်လိုက်တာကပါလီမန်ထဲမှာအကြီးအကျယ်စုညံပွက်လို့ရိုက်သွားပြီးလမ်းထွေပေါ်မှာလည်းဆန္ဒပြတာတွေဖြစ်လာပါတယ်ပြီးတော့ဥရောပကသွင်းကုန်တွေအပေါ်အခွန်တွေတိုးကောက်မယ်လို့ပြောပြီးတဲ့အချိန်အီရန်နျူကလ িয়ার သဘောတူညီချက်ကထွက်ထားတဲ့အချိန်နောက်သိမ့်မကြခင်ကပဲအမေရိကန်ပြည်ထောင်စုတဲကိုတရားဝင်ဆက်ရွက်ဆက်တမ်းအထောက်အထားမရှိပဲဝင်ရောက်လာကြတဲ့မိသားစုတွေအပေါ်မိဘတွေနဲ့သားသမီးတွေကိုတကွဲတပြားစီဖြစ်အောင်လှုပ်သွားဖို့ချမှတ်ခဲ့တဲ့သူ့ရဲ့မူဝါဒနဲ့ပတ်သက်ပြီးမီဒီယာတွေကအကြီးအကျယ်ဝေဖန်နေကြချိန်မှာသူကဒီကိုလာတာပ
ါသမ္မတထရန့်ဗြိတိန်ကိုလာတဲ့အချိန်ဟာတစ်ဖက်မှာလည်းဗြိတိန်နိုင်ငံကဥရောပသမဂ္ဂကနေခွဲထွက်ထားတဲ့အချိန်ဖြစ်တာကြောင့်ဗြိတိန်နိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်နေပါတယ်ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂကနေထွက်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့ခိုင်မာတဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးတွေထားရှိနိုင်ဖို့ကအနာဂတ်မှာအောင်မြင်မှုတွေရဖို့အတွက်ရေးပါတဲ့အချက်လို့ရှုမြင်ထားကြောင်း David Sturgeon ကပြောပါတယ
်။ In an era of Brexit, we need to be building alliances around the globe and there is no stronger alliance we've ever
ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်လိုက်ပြီးတဲ့နောက်ကျွန်တော်တို့အနေနဲ့လည်းကမ္ဘာတဝန်းမှာမဟာမိတ်တွေတည်ဆောက်ဖို့လိုပါတယ်။ကျွန်တော်တို့ရဲ့မဟာမိတ်တွေထဲမှာအမေရိကန်ပြည်ထောင်စုနဲ့ခိုင်မာအားကောင်းတဲ့မဟာမိတ်မရှိပါဘူး။
ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့ဗြိတိန်နိုင်ငံဘက်ကလို့အလားတူဦးစားပေးမှုမျိုးထားမလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်တယ်လို့ Leslie Vingemuri ကပြောပါတယ်။သမ္မတထရန့်ရဲ့လန်ဒန်ခီးစဉ်ပြီးပြီးချင်းမှာပဲသူဟာဘရပ်ဆောမြို့မှာချင်းပါမယ်နေတိုးညီလာခံကိုတွားအောင်မှာဖြစ်ပါတယ်။အဲဒီနောက်တော့သူဟာဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကိုတွားရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဇူလိုင်လ16ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ပုံမှန်လည်းလည်းပြောရရင်တော့သမ္မတထရန့်အတွက်တော့အဲ့ဒီခီးစဉ်တစ်ခုကပိုပြီးတော့အရေးကြီးတယ်လို့ Leslie Vingemuri ကသုံးသပ်ပါတယ်။လန်ဒန်မြို့မှာလူထောင်ပေါင်းများစွာလမ်းပေါ်ထွက်ဆန္ဒပြဖို့လုံနေတာနဲ့အများဒီခီးစဉ်ပေါ်နိုင်ငံလုံးမှာလည်းလူအများကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာပါ။ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပြုလွှာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့ဒေသချင်းတွေတောင်းဆိုလို့ရဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍ၊ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းတင်ညာပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32နဲ့51တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကျမ်းမာရေးခန္ဓာနဲ့အတူဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်မှာတော့
လုံငန်းရှင်တွေကအစိုးရကိုအယုံကြည်မရှိလို့အခုမဆောင်တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဘာလုံငန်းမှမပြဘဲကျမ်းသာနေသူတွေကို
အပြည့်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသတင်းလွှာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမြန်မာနိုင်ငံမှာတပ်ငယ်မတရားပြုကျင့်ခံရမှုတွေများလာတယ်လို့မှတ်တမ်းသတင်းတွေထွက်လာတာကြောင့်ကာကွယ်နိုင်ရေးအရေးကြီးလာပြီလို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီတပ်ငယ်လိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေကဘလို့အနေထားတွေမှာအဓိကဖြစ်ရပြီးဘလို့ကာကွယ်သင့်ပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคดร.มิ้งครับคุณเราที่คลีตุงเหยอยู่ดีปะเนาะเหล็บใบสายามดอเตียปุจิหมู่ดิตะนี้อาภิญที่คลีเหยมะเด้หมู่ดิปะเสียเนาะผิดแท้อนิจาก็เมมาနိုင်ငံมาตะนี้ปีตะนิดปะเนาะมะลาได้อนิจาหมัดตั้นดิมาตุ่ยชินเนี่ยบาระเสียไอ้ที่คาจะรอที่ผิดเนี่ยอนิจาก็บลาวที่เนาะซုံးผิดเนี่ยเสีย
ဒီစဉ်ကျွန်တော်သတင်းတွေမှာပေါ့နော်ကျွန်တော်ပြင်မှုမဲ့သတင်းတော့တခြားကုနာသတင်းတန်တွေမှာပေါ့ဒီလိုခလစ်ငယ်လိမ်ဦးဆိုင်ရာစောကားဟုတ်တော့ခလစ်ငယ်မရင်းဦးပေါ့နော်ဒါကြီးတော်များများဖြစ်လာတော့ကျွန်တော်လူမှုဖွဲ့စည်းရာနေတော့ဆန္ဒပြရာတောင်ရှိတယ်ဒီလူတွေကိုတည်တံပေးပါဆိုတာမျိုးတွေမှာတော်အီမှာဖြစ်တယ်ပေါ့နော်အဲ့တော့ကဘာတမန်ကြည့်လိုက်ရင်လည်းဒါတွေရှိနေတော့မယ်မိန်းကလေး20ရာခိုင်နှုန်းတွေဟာဒီလိုမျိုးလူကြီးတွေရဲ့သမှုသူတို့ချင်းချင်းလိမ်မှုပိုင်းဆိုင်ရာမတရားပြုကျင့်ခံရတယ်လို့ခံယူကြတယ်ရပြရတယ်မင်းကလေးကလာပို့တော့မဟုတ်ဘူးတချို့ယောက်ျားလေးတွေ800ခန်းတော့မှတော့ယောက်ျားလေးတွေလို့ပြောတယ်ပထမတော့မတော်တရားအဲ့ဒီကနေမှကျွန်တော်မတိန်ချင်တဲ့အထိကလေးငယ်လေးရဲ့ပြစ်စီလေးအပေါက်ထဲကိုမတရားထိုးသွင်းတာကြီးပေါ့နော်အဲ့လိုအထိတရားရရပြောတော့လူသတ်မှုတွေအထိတော့ကျွန်တော်ဒီမှာကြားနေရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒါကိုကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဒီမတိန်ပြုချင်မှုခံရတာလေးအများစုကကလေးငယ်လေးပေါ့ဆရာနော်ဘလို့အနေထားတွေမှာဖြစ်တာများလေဆရာကြီ
းအများစုကတော့ဒီညီကိုမောင်နှမအခုကကလေးငယ်လိမ်မှုဆိုင်ရာစော်ကားမှုဆိုတာကိုသွေးရင်သားရင်ဦးလေးကနေပြီးတော့ကလေးကိုလုပ်မယ်အကူကြီးကနေပြီးတော့ကလေးကိုလုပ်မယ်ပြည်သားစုတွေကဟာလေပေါ့နော်ကိုယ်ကရင်းနှီးပြီးသားအဲ့ဒါတွေက60ရာခိုင်နှုန်းလောက်ရှိတယ်ကျန်တဲ့ဒစိမ့်ဆိုတာကတော့100ရာခိုင်နှုန်းအောက်ပါပဲရှိတယ်ဒါအများစုကကိုတိပြီးသားလူနဲ့ကလေးကိုထည့်ပေးလိုက်တယ်ကိုယ့်အိမ်ကလူတွေကလည်းသူချင်းကိုသားချင်းအိမ်သွားလေတဲ့အချိန်မှာကိုယ့်ရဲ့ပထွေးရလုပ်မယ်အကူကလုပ်မယ်မောင်တဝမ်းခွဲရလုပ်မယ်ဦးလေးရလုပ်မယ်အဲ့လိုမျိုးတွေပေါ့နော်ကလေးကိုသွားပြီးတော့စက်ကကလေးလှမ်းပြီးခိုင်တာတွေစရင်လေးပုတ်တဲ့နန်းနဲ့နှာခေါင်းဆုပ်တယ်ဒီလိုမျိုးညာဆိုတာဒါတွေကလိမ့်မှုဆိုင်ရာမတော်မတရားတွေမှာပါတယ်ကလေးသင်ငယ်ဆိုတာကသူ့ရဲ့သဘောတူညီမှုဆိုတာပြီးလို့မရဘူးလေပြောကလေးဆိုတာမြူဆိုလို့ကောင်းတယ်ပြောပြခေါ်သားမယ်ရုပ်ရှင်ပြမယ်အိမ်ကြီးပြွေပေးပေးမယ်စာအုပ်ကလေးဝယ်ပေးမယ်အယုတ်လေးဝယ်ပေးမယ်မုတ်ကျွေးမယ်ဆိုတာမျိုးနဲ့ညာပြီးတော့ကင်တွေတာမိမိရဲ့လေရင်ကာကိုကလေးကိုကင်ခိုင်းတာတွေတော့မညဉ့်ညမ်းတဲ့ဓာတ်ပုံတွေပြတာတွေဒီလိုမျိုးပါလောင်စီယုံတာပေါ့နော်အဲ့ဒီကနှခမ်းလေးကိုဆုပ်တာတွေဒီလိုကနေမဲ့ brain မမြောက်ဝင်မယ်လေဦးနာပြောသလိုတိမ်မှုဆိုတာဆော်ကားမှုကို child sexual abuse ဆိုတာမြောက်နေတယ်လေဒါလည်းရသုံးမှုပဲအဲ့ဒီကနေမှတစ်ဆင့်တက်ပြီးတော့အတင်းကျထိုးသွင်းတော့တန်ရာတွေပါလေရအဲ့ဒီကနေမှကလေးရတဲ့နဲ့အသိဉာဏ်ရှိလာတဲ့ခါကျတော့ဒီကလေးတွေကကိုယ်ဝန်လေးရှိလာနေလေအရွယ်ရလာတယ်။အဲ့ကလေးကပြန်ပြောမှဆိုလို့ကလေးကိုနှုတ်ပိတ်တာနေတခါလေကလူသတ်မှုတွေတိကျလွန်ကြတာပေါ့။ပြီးတော့တချို့တော့ဖုန်ကြီးတွေပေါ့နော်ဒီကလေးတွေကိုစာသင်ပေးရင်းနဲ့ပြီးတော့ချက်တိကန်နဲ့ဝင်ရမယ်ပြီးတော့မှမဆလုပ်ရမယ်ဆိုပြီးတော့အဲ့လိုကနေဒီကလေးငယ်တွေကိုမရင်းကျင်ပြီးတော့မိဘတွေတိုင်တာတွေလည်းဟိုဘာဒီမှာပေါ်လာတော့ဒါပဲပြောအရင်နဲ့ဆိုင်တော့အများကြီးဖြစ်လာတယ
်။ဟုတ်ကဲ့ဆရာအခုလို့ဒီတိကျွမ်းပိသားပေါ့နော်သူတွေနဲ့ဒီအဓိကဖြစ်ရတာများတယ်ပေါ့နော်ကိုကယုံကြည်ပိသားသူတွေဖြစ်တဲ့အတွက်ဒီကာကွယ်နိုင်မှုအတွက်ဆိုရင်ဆရာရဲ့မိဘတွေအနေနဲ့ဘယ်လိုတာဝန်ရှိမယ်လို့ထင်လဲဆရာကြီးကလေးတွေအတွက်ပေါ့နော်
မိ ကတည်းကကအခုကကိုယ်အချင်းချင်းတော့မယုံပါဘူးလေအခုကသမီးကဖိတ်တော့မယုံဘူးနဲ့ဖိတ်ရကိုသမီးပြိတန်ကျင့်တာတွေတောင်မှမူယူပြီးတော့နော်ဆော်ပါမှာဖြစ်ဖြစ်နေတာဆိုတော့ခါတယ်ကျွန်တော်ကဆိုရကမိခင်နဲ့သမီးအရင်လောက်တာနေတော့စိတ်ချတယ်သဘောမျိုးရှိတာပေါ့နော်အဲ့တော့ကလေးတွေကိုငယ်ရွယ်တည်းကပင်ပေးထားမှာဒါတွေကလင်းရင်ကဟာရရှက်ရှက်အဲ့ဒါကတော့ကျွန်တော်ချူးလေးတော့ဒီလိုမျိုးကလေးတွေအဲ့ဒီဟာတွေသူများကြီးခိုင်မို့မဟုတ်ဘူးတော့ဖုံးထားမှာဘလူးပဲလာကနေလူကြီးကိုသိပေးရတကယ်လို့ဖြစ်လာခဲ့ရင်လေသူများကင်တွယ်နန်းရှုပ်တာချက်ချင်းလူကြီးကိုပြန်လဲတိုင်ကြဖို့ပေါ့နော်ခရီးငယ်လေးတွေနားနေတဲ့အရွယ်ဆာပြီးတော့တင်နေတာသူ့ကိုသူတို့ကာကွယ်နေအောင်သိအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီညမှာမိဖတွေအနေနဲ့ဆရာကြီးဒီကလေးတွေအနေနဲ့အခုလိုမျိုးဒီမတရားပြုချင်တာမခံအောင်ပေါ့နော်အတက်နိုင်ဆုံးဘလူးနေထားမျိုးတွေဖန်တီးပေးဖို့လုပ်မယ်ဆရာကြီ
းအာဒီဟိုကကလေးတွေနဲ့ရင်အောင်မကွာပါနော်အများအားကြီးကြည့်နေရမယ်စိတ်ချသလုံးလူကောင်မှကျွန်တော်စိတ်မချနိုင်ဘူးဆိုတဲ့အနေအားဖြစ်တဲ့ကြောင့်အဲ့တော့ကျွန်တော်ရင်အောင်မကွာထားဖို့ရဲ့နော်ကလေးတွေကိုကိုနိုင်ကွာဒါတွေကိုပြန်လဲတိုင်ကြားဖို့ပေါ့နော်အဲ့ဒါကိုသင်ကြားပေးရမယ်သူတို့ကိုလည်းအပြုမခံဘူးပေါ့နော်အဲ့တော့မိဘတွေကို family therapy ပေးရတာပေါ့ဒီ parental guiding ကိုခေါ်တဲ့ဆောင်းနေရတော့မိဘတွေတော်တော်များများမသိနားမလည်တဲ့လူတွေမှာပုံဖြစ်တာယုံကြည်စိတ်ချလွယ်တယ်အဲ့တော့ဘုန်းကြီးဆိုလို့ဘုန်းကြီးအထာနဲ့ဘုန်းကြီးကလှုပ်ရှားသွားတယ်ကျောင်းဆရာဆိုလို့ကျောင်းဆရာအထာကျောင်းဆရာလှုပ်ရှားသွားတယ်အဲ့လိုမျိုးတွေကျွန်တော်ကြုံနေရတဲ့ခါကျတော့ကလေးတငယ်တွေကိုသူကကလေးတို့တော့မယုံနဲ့ပေါ့ဒါတွေကရှိသေးတာပေါ့နော်အဲ့ဒါပေမဲ့တကယ်တမ်းကဆောင်းနေဆစ်ဆီးလိုက်တဲ့ခါမှာယောဂါကိုခန္ဓာဟိုလေသူတို့အတင်းချက်နှိမ့်ဆက်ထားတဲ့တရားတွေမတွေ့ဘူးလေစိတ်ပိုင်းဆိုင်ရာတရားတွေအများကြီးတွေ့ရတယ်။အဲတော့ကလေးငယ်တွေကိုပြောလာအောင်ကျွန်တော်ကဖြောင်းဖြားပြီးတော့ကျွန်တော်စစ်ဆေးရတယ
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောကာကွယ်တဲ့အနေအထားတွေဘယ်လိုကြံပေးနိုင်လဲဆရာကြီး
။ကျူးလွန်တဲ့လူတွေအပိုင်းပေါ့နော်။ကျူးလွန်တဲ့လူတွေရဲ့ကုသဇေယျလက္ခဏာပေါ့နော်။အဲ့ဒါဒီဟိုကျွန်တော်သတိထားရမယ်။ဒီပြီးတော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒါမျိုးပြစ်မှုကျူးလွန်မှုတွေကိုတရင်ဖြားလိုက်တာပေါ့နော်။ဒီကွက်ထဲမှာပြောပြဒီလူတွေကိုကျွန်တော်ရှောင်ရှားဖို့ပေါ့နော်။အဲ့လိုမျိုးတွေပေါ့ချို့စီရုပ်ရှင်တွေကိုကျင်ညာရှိတယ်။အဲ့လိုမျိုးတွေဆိုရင်တော့အကမခံတာတချို့ဆိုရှင်ကျွန်တော်အော်စတြေးလျလိုနိုင်ငံမျိုးကြတော့ကလေးငယ်တွေကိုတတ်ပုံမရရဘူးလေ။ဒီဘာနဲ့မရှိခရီးတောက်ရရှိနေချိန်မှာကျွန်တော်လူတစ်စင်းတယောက်ကသွားကတ်တာတွေကိုကျွန်တော်ရဲတွေကစောင့်ကြည့်တယ်။အော်စတြေးလျနိုင်ငံမှာဒီကလေးတွေကိုဟိုတယ်ကနေကိုခေါ်မသွားဘူး။လက်ပေါ်တပြီးမနေအောင်ဆိုတဲ့ဟာမျိုးတွေကိုကျွန်တော်ပြည်ဝင်ခွင့်ရတဲ့ဗီဇာရတဲ့လူတိုင်းကိုအကုန်လုံးဆက်တည်ကန့်လန့်ထားတယ်။ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်မရှိသေးပေမဲ့အခုတချို့ဟိုတယ်တွေမှာစာလန်းကတ်ထားတယ်အဲ့ဒီညာကလေးများခေါ်မလာရင်လိုပါလို့ပေါ့လေအဲ့ဒါလေးကကျွန်တော်တွေ့ရတာပေါ့နော်အဲ့ဒါအမှုတွေနဲ့ကျွန်တော်တို့ကာကွယ်နေတယ်အနည်းငယ်နေလည်းရှိပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကလေးငယ်တွေနဲ့ဟိုအမျိုးသားပေါ့နော်သိထားသူပဲဖြစ်ဖြစ်တစိမ့်ပဲဖြစ်ဖြစ်နှစ်ဦးချင်းဒီမတွေ့နိုင်တဲ့အနေအထားမျိုးမိဘတွေကသွန်သင်ထားတာမျိုးရော
ဒါတွေကကျောင်းနေမှာကျွန်တော်တို့လုပ်ပြီးလို့ရတယ်နောက်နောက်ကမိဘတွေကိုလည်းကျွန်တော်တို့ရရွာလုံးမှုဖွဲ့စည်းရတယ်လုပ်ပြီးလို့ရတယ်ဒီလူမျိုးသင်ကြားတာတွေအပြင်ကိုရောစောင့်ရှောက်တဲ့အဖွဲ့တွေပေါ့နော်အဲဒီလူမျိုးရားမှုလည်းကျွန်တော်တို့ဒီလိင်မှုပညာပေးအဖွဲ့တွေအဲကအများကြီးပါလာတာဒါတော့ဒီခရီးငယ်တွေကိုမရင်းကျင်တာဆိုရင်ပြီးစားကျွန်တော်ပြစ်တံကြီးကြီးချဖို့လို့ပါလို့အခုတောင်းဆိုနေကြတာလေဒါမျိုးတွေကျွန်တော်ညော့နေသွားအောင်လုပ်တာရရှိတတ်ပါတယ်အပြားစုထင်ရမရင်းမရင်းတငယ်မရင်းတငယ်မရင်းနဲ့ပို့ပြီးတော့မဖြစ်ခင်မှာပို့ပြီးတောက်ကတငယ်ဒီကိုစက်လင်းမှုဆိုင်ရာဆော်ရမကတချို့ပုံလေးပြတာချက်ဘောက်စီပေါ်တစ်ခါကျပြောတက်ပုံလေးနဲ့တစ်ခါတယ်လီဖုန်းလေးနဲ့ရော့ဆိုပြီးပြောရင်းပြောနေနှူးရင်းတိုင်ရင်းနဲ့ဒီသင်းသွင်းတာအဲ့ဒါမျိုးတွေကိုနော်အားလုံးကဒီအဆိုင်မမိဖို့မတိခါဆင်ញင်ဖို့ပြင်းပြင်းထန်ထန်နှိကုပ်ဖို့ဥပဒေပိုင်းဆိုင်ရာဟောပေါ့နော်အကုန်လုံ
းဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးနောက်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။အခွန်ဆောင်ရမယ့်တာဝန်ကိုမြို့နေလူတန်းစားကသဘောပေါက်ပေမဲ့မြမအစိုးရရတဲ့အခွန်ဝင်ငွေဟာအလွန်နှဲပါပါတယ်။ဒါကြောင့်အခွန်ကောက်နဲ့ပတ်သက်တဲ့ပညာပေးအစီအစဉ်လုပ်ပြီးပြည်သူတွေယုံကြည်လာအောင်လုပ်တာကပိုထီရောက်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ဆိုရကိုပေးเสียရရှိတဲ့အခွန်မပေးဘဲတိတ်ဆောင်နေပြီတွေကိုအေးအေးယူပြီးတနည်းတကျအခွန်ကောက်ယူဖို့မေလ18ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးသွားကြပါတယ်အခွန်ဆောင်ရမှာကိုပြည်အသားနဲ့ရှောင်နေတာပြည်လို့ပညာပေးစည်းရုံးတာမျိုးမလုပ်တော့ဘဲဥပဒေအတိုင်းသိသိရောက်ရောက်အေးအေးယူဖို့ပြောဆိုကြပါတယ်လုံခြုံရေးတွေကအစိုးရကိုအယုံအကြည်မရှိလို့အခွန်မဆောင်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘာလုံငန်းမှမပြပဲချမ်းသာနေသူတွေကိုလည်းစစ်ဆေးပြီးအခွန်ကောက်ယူဖို့လိုအပ်တယ်လို့အကြံပေးကြပါသေး။ဦးသိန်းစိန်အစိုးရလက်ထက်ကလည်းမှတ်ပုံတင်ထားပြီးအခွန်မဆောင်တဲ့ကုမ္ပဏီ1000ကျော်ရှိကြောင်းသိရပါသေး။ကုမ္ပဏီအပြင်မှတ်ပုံတင်ထားပြီးမှအလုံးမလုံးတဲ့ကုမ္ပဏီတွေလည်းဒီထဲမှာပါဝင်နိုင်ပါသေး။
ကုန်းတွယ်လုံငန်းကုန်နဲ့ဝင်ဝေကုန်ကိုရှင်းပြတဲ့အောက်ကုန်ဥပဒေကို2014ခုနှစ်မတ်လ28ရက်နေ့မှာထုတ်ပြန်ပါလေ NLD အစိုးရတက်လာတဲ့2019မတ်လ10ရက်နေ့မှာအခွန်အောက်ဥပဒေပြဋ္ဌာန်းပြန်ပါတယ်အဲ့ဒီနောက်အခွန်ဆိုင်ရာကြေညာစာ73ခုထုတ်ပြန်ပြီး2018မတ်လ30ရက်နေ့မှာအခွန်အောက်ဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်
ဒါပေမဲ့ဥပဒေတွေပြဋ္ဌာန်းတိုင်းရတဲ့ရတိုက်တဲ့အခွန်အခောက်ကိုရလိမ့်မယ်လို့အာမမခံနိုင်ပါဘူးအခွန်အခောက်ဆိုတာအစိုးရနဲ့ပြည်သူလူထုကြားထားရှိတဲ့လူမှုပဒေညင်သဘောတူညီချက်တစ်ခုဖြစ်နေတာမို့အပြန်အလှန်တာဝန်သိဖို့လိုကြောင်းမကြာမီကထုတ်ဝေတဲ့ Asia Foundation စာရန်းမှာဖော်ပြထားပါတယ်အခွန်အခောက်ဆိုင်ရာပြည်သူသဘောထားကို James Owen နဲ့ Hema Thun တို့ကတင်ပြထားတာဖြစ်ပါတယ်ရန်ကုန်ဖအံနဲ့တောင်ကြီးကမြို့သူမြို့သား1400ကိုမေးမြန်းစုံစမ်းပြီးအခွန်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုဖော်ပြထားတာပါရန်ကုန်နိုင်ငံရေးသိပ္ပံနဲ့ Asia Foundation တို့ပူးတွဲထုတ်ဝေတဲ့2019မြို့ပြလူနေမှုဘဝစစ်တမ်းပါအချက်အလက်တွေကိုအခြေခံပြီးရေးသားထားတဲ့အခွန်အခောက်နဲ့ပြည်သူအမြင်စာရန်းဖြစ်ပါတယ
်တိုင်းလူပြည်သားကအခွန်ဆောင်ဖို့တာဝန်ရှိတယ်လို့အစိုးရကလည်းအခြေခံဝန်ဆောင်လုပ်ငန်းတွေလုပ်ပေးဖို့လိုပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့နှစ်ဖက်စလုံးကတာဝန်မကျေသလိုဖြစ်နေပါတယ်။2016-19ဘန်ဒါနှစ်မှာအခွန်ပမာဏဟာတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့6ရာခိုင်နှုန်းသာရှိပါတယ်။အလားတူဝင်ငွေရှိတဲ့နိုင်ငံတွေမှာ10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိအခွန်ရကြတဲ့အတွက်မြန်မာရတဲ့ပမာဏဟာအလွန်နည်းနေပါတယ်။ဝင်ငွေကုန်ကုန်သွယ်လုပ်ငန်းကုန်နဲ့ပစ္စည်းကုန်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုစာရမ်းမှာဖော်ပြပြီးအခောက်အခွန်အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ခြေလက်လူထုထားရှိတဲ့သဘောထားကိုတော့ခြံလှပ်ထားပါသေး။ဝင်ငွေခွန်ကိုဝင်ငွေအနည်းအများလိုက်ပြီးပြည်တွင်းအခွန်ဦးစီးဌာနကကောက်ယူပါသေး
။အလုသမားစီကရတဲ့အခွန်ကိုကုမ္ပဏီကပြည်တွင်းအခွန်ဦးစီးဌာနကိုလွှဲပြောင်းပေးရပါတယ်။ဒါပေမဲ့တစ်နှစ်ဝင်ငွေသိန်း20အောက်မှရှိသူတွေဟာဝင်ငွေကင်းလွတ်ခွင့်ရပါတယ်။သိန်း20ကျော်လာရင်တဖြည်းဖြည်းတိုးမြင့်ကောက်ယူတာမို့ဝင်ငွေရဲ့25ရာခိုင်နှုန်းအထိကောက်ယူပါတယ်။ကုန်သွယ်လုပ်ငန်းကုန်ကတော့စားသုံးကုန်ရောင်းရငွေနဲ့ဝန်ဆောင်မှုကရတဲ့ငွေအပေါ်စည်းကြက်တဲ့အခွန်ဖြစ်လို့ရေဝူရအားဖြင့်စားသင့်ငွေရဲ့900ခိုင်နှုန်းကောက်ခံပါတယ်။ကုန်သွယ်လုပ်ငန်းကုန်ကိုနိုင်ငံအတော်များများမှတပြေးညီကောက်ခံလေးရှိပါတယ်။မြန်မာပြည်မှာတော့မြို့ပြလုပ်ငန်းတွေမှသာစည်းကြက်ပြီးပြည်သူရောင်းဝယ်မှုမှကောက်ခံလေးမရှိပါဘူး။ကိုယ်ပိုင်အိမ်မီနဲ့အိမ်မီငှားရရင်ပစ္စည်းကွန်ဆောင်ရပါတယ်ပေးရမဲ့ကြာတဲ့ဝင်ငွေကွန်ရဲ့100ရာခိုင်နှုန်းဟာပစ္စည်းကွန်ဖြစ်ပါတယ
်မေးမြန်းခံရသူ90ရာခိုင်နှုန်းကျော်ဟာဝင်ငွေကွန်ကိုကြားပူးကြပြီး90ရာခိုင်နှုန်းဟာကုန်သွယ်လုပ်ငန်းကွန်ကိုတည်ကြပါတယ်ပစ္စည်းကွန်ပေးသူဥယေကတော့နေရာဒေသကိုလိုက်ပြီးအနည်းနဲ့အများရှိပါတယ်ရန်ကုန်မှာ90ရာခိုင်နှုန်းကျော်ရှိပြီးတောင်ကြီးမှာ30ရာခိုင်နှုန်းလောက်သာရှိပါသေး။အခွန်မဆောင်ရင်အပြစ်ဒဏ်ခံရမယ်ဆိုတာကိုလည်းအများစုကနားလေသဘောပေါက်ကြပါသေး။ဒါပေမဲ့အခွန်ပေးရတဲ့အကြောင်းရင်းနဲ့အခွန်ငွေကိုအစိုးရကဘယ်လိုသုံးစွဲတယ်ဆိုတာကိုမေးမြန်းခံရသူ90ရာခိုင်နှုန်းကသိကျင်ကြပါသေး။အခွန်ဆောင်ရမယ်တာဝန်ကိုအများစုကနားလေကြပါသေး။ဒါကြောင့်အခွန်ဆောင်ဖို့တာဝန်ရှိကြောင်းအစိုးရဘက်ကပြောဆိုနေတာဟာအကျိုးမရှိဘူးလို့ဆိုပါသေး။အခွန်ဆောင်ရင်းလာအောင်ရှင်းလင်းတင်ပြပြီးပြည်သူလူထုယုံကြည်လာအောင်လုပ်တာကပိုပြီးတယောက်တည်းလို့ဆိုပါတယ်ခြေလက်လူသားစားဟာအခွန်ဆောင်ရတာကိုသဘောကျဖို့မရပါဘူးမြို့နေလူသားစားကတော့အခွန်ဆောင်မှုကိုမဆန့်ကျင်ပေမဲ့အစိုးရကိုမယုံမကြည်ဖြစ်နေပုံရပါတယ်အခွန်ခောက်ဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူလူထုကသိလေလေအစိုးရနဲ့ဆက်ဆံရေးကောင်းမွန်လေလေမှုပညာပေးတာပိုပြီးတင့်တော်ကြောင်း James Owen နဲ့ Hema Thun တို့ရဲ့အခွန်ဆိုင်ရာပြည်သူသဘောထားစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ကိုကြီးတင်ဆက်ထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ဒေါ်ရရှင်များရှင်ထိုင်းနိုင်ငံကလိုင်ကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျူးကန်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမှတ်ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလဲကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လဲအတွေ့ပေါ်ခဲ့ကြပါတယ်။
အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့စည်းပွားရေးဝင်ကြီးဦးကျော်အေးသိန်းကိုအရေးယူဖို့အဆိုပြည်နယ်လွှတ်တော်ကမဲခွဲဆုံးဖြတ်ရန်မှရှုံနိမ့်ခဲ့ပါတယ်။ခရီးနီတမိုင်းကြောင့်နဲ့ဗိုလ်ချုပ်ကျေးရွတ်တိဆောက်တဲ့ကိစ္စကန့်ကွက်ဆိုင်ရွက်ဖြန့်ဝေသူတွေကိုအစိုးရကတရားစွဲဆိုလိုက်တယ်ဆိုတာနဲ့20ရာစုပင်လုံညီလာခံတတိယအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်နေ့ကစပြီးကျင်းပသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရဖွဲ့ဗန္ဒာရေးအခွန်စီမံနဲ့စီးပွားဝန်ကြီးဦးကျော်အေးသိန်းကိုစီမံကိန်းတွေအကောင့်ထဲဖော်ရမှာဥပဒေကပေးအပ်တဲ့တာဝန်တွေကိုကျေပွန်းစွာမထမ်းဆောင်နိုင်ဆိုတဲ့စွပ်စွဲချက်နဲ့အရေးယူဖို့ပြည်နယ်လူတော်ကမဲခွဲဆုံးဖြတ်ရမှာအဆိုရှုံးနိမ့်ခဲ့ပါတယ်အဲ့ဒီအဆိုကိုလွန်ခဲ့တဲ့ဇွန်လ29ရက်နေ့ကမဲပေးပိုင်ခွင့်ရှိသူ44ဦးရှိတဲ့ရခိုင်ပြည်နယ်လူတော်ကမဲခွဲဆုံးဖြတ်ခဲ့ရမှာထောက်ခံမဲ25မဲကန့်ကွက်မဲ6မဲနဲ့ပယ်မဲ10မဲရှိခဲ့တဲ့အတွက်လွတ်တော်ဥက္ကဋ္ဌကလိုအပ်တဲ့ထောက်ခံမဲ3ပုံ2ပုံမရတဲ့အတွက်အဆိုရှုံးနိမ့်တယ်လို့လွတ်တော်မှကြေညာခဲ့ပါတယ်ဝန်ကြီးဦးကျော်အေးသိန်းဟာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်းစွာမထမ်းဆောင်နိုင်ခြင်းနဲ့ဗန္ဒာရေးနှင့်အလိုက်ပြည်내ရဲ့ခွင့်ပြုရန်ပုံငွေတွေကိုဗန္ဒာရေးစီကံလှုပ်ထုံးလုပ်နည်းတွေနဲ့အညီမဆောင်ရွက်နိုင်တဲ့အတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေထိခိုက်မှုရှိနေတယ်ဆိုပြီးလွတ်တော်ကိုယ်စားလှယ်12ဦးကပြည်내လွတ်တော်မှတင်သွင်းခဲ့ကြတာပါအဲ့ဒီနောက် NLD ပါတီကတန်ရွဲမြို့နယ်ပြည်내လွတ်တော်ကိုယ်စားလှယ်ဦးနိုင်ကျွေအေးဦးဆောင်တဲ့အဖွဲ့ဝင်9ဦးပါကော်မတီကိုဧပြီလကဖွဲ့စည်းခဲ့ပြီးကော်မတီရဲ့စုံစမ်းတွေ့ရှိချက်တွေကိုလွတ်တော်ကိုတင်ပြပေးတဲ့နောက်အခုလိုမဲခွဲခဲ့တာဖြစ်ပါတယ်
ကယင်းဤတမန်းကြောင်းနဲ့ဗိုလ်ချုပ်ကြည်ယုတ်တိဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းအသိပေးဆိုင်ရွက်ဖြန့်ဝေသူလူငယ်10ဦးကိုကရယာပြည်နယ်အစိုးရကနေတရားစွဲဆိုလိုက်ပါတယ်။ဇူလိုင်လ2ရက်နေ့မှာကယင်းဤလူငယ်10ဦးကိုရစတကြီးပုံမှန်905ခခွေကားငယ်နဲ့တရားစွဲဆိုပြီးဇူလိုင်လ9ရက်နေ့ကိုတရားရုံးချိန်ဖြစ်သတ်မှတ်ခေါ်ယူခဲ့ကြပါတယ်။ကရယာပြည်နယ်တွင်းကကယင်းဤပြည်တောင်တူလယ်ရမသမကကယင်းဤပြည်လူငယ်များသမကလူငယ်တွေစုပေါင်းပြီးတော့ဗိုလ်ချုပ်ကြည်ယုတ်တိဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းပြည်내တွင်းကပြည်သူတွေကိုအသိပေးစာရွက်တွေဇွန်လနောက်ဆုံးပတ်ကဖြန့်ဝေခဲ့တဲ့အပေါ်မှာအခုလိုတရားစွဲဆိုခံရတာဖြစ်ပါတယ်။ဗိုလ်ချုပ်ဆန်းကြည်ယုတ်စိုက်တူမဲ့ကရယာပြည်နယ်ဆိုရရဲ့အစီအစဉ်ကိုကရင်နီလူစုဖွဲ့စည်းတွေကနေဇွန်လ3ရက်နေ့ကလွိုင်ကုံမြို့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရမှာတပ်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးနှိမ်သိမ်းခဲ့လို့ဆန္ဒဖော်ထုတ်ပွဲပြက်ပြဲခဲ့ပါတယ်။
ရှမ်းပြည်နယ်ကွန်ဟိန်းမြို့နယ်နဲ့လင်းခင်းမြို့နယ်တွေမှာတန်လွင်မြစ်အတွင်မြစ်ရည်စည်းအားကိုအသုံးပြုပြီးလျှက်စစ်တအားထုတ်လုပ်တဲ့ဆက်နဲ့လျှက်စစ်ထုတ်လုပ်မှုပြုလုပ်နိုင်ရန်အတွက်ရေပြင်တိုင်းတိုင်းရေလုပ်ငန်းဆောင်ရွက်တွေ့ရှိချက်တွေကိုပြန်လည်ရှင်းလင်းတဲ့အခမ်းအနားတရက်ကိုတောင်ကြီးမြို့မြို့တော်ခမ်းမမှာပြုလုပ်ခဲ့ပါတယ်။ဇွန်လ29ရက်နေ့မှာကျင်းပခဲ့တာပါ။ Green Lotus CMN Hydrogas ဗန်ညန်ဂရင်းဆာဗစ်တိုကနေပူပေါင်းပြီးတော့ပြုလုပ်ခဲ့ပါတယ်အထူးသဖြင့်ဆယ်တီဆောက်ခြင်းမပြုဘဲစက်ခုံမောင်းပြီးလက်စစ်ထုတ်လုပ်မယ်ဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုညော့နေမယ်လို့ကုမ္ပဏီဘက်ကရှင်းလင်းတင်ပြသွားပါတယ်တန်လွင်မြစ်ပေါ်ကကွန်ဟိန်းမြို့နယ်တက်ကော့တရားနဲ့လင်းခေခရိုင်မိုင်းပန်မြို့နယ်တက်ဆန်းတရားတွေမှာကွင်းစင်စမ်းတက်ခဲ့တာဖြစ်ပါတယ်
ကရင်မျိုးရတမိုကရက်တစ်ပါတီ KNDP စတင်တည်ထောင်ပြီးနောက်ပါတီစည်းရုံးရေးစစင်းနဲ့၃လသွင်းမှာပဲပါတီဝင်ဥယျာ၁၀၀၀ထိရှိလာနေပါတယ် KNDP ပါတီဟာ ကရင်ပြည်နယ်ခြေဆိုင်ကရင်ပါတီတွေဖြစ်တဲ့ကရင်ဒီမိုကရက်တစ်ပါတီ KDP ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီ KSTTP နဲ့စီလုံးညီညွတ်သောကရင်မျိုးသားဒီမိုကရက်တစ်ပါတီ၃ခုကိုဖျက်သိမ်းပြီးပါတီတစ်ခုအပြည့်ပေါင်းစည်းပြီးနောက်အခုနှစ်မှာပဲအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့ပါတီဖြစ်ပါတယ်။
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့မွန်အမျိုးသားပါတီ MNP တို့နှစ်ပါတီပူးပေါင်းရေးအတွက်နှစ်ဖက်ပါတီခေါင်းဆောင်တွေကပြောပါရယ်ပါတီရဲ့အမည်တက်မှတ်ဖို့မွန်ပြည်သူတွေကနေအကြံပြုပေးကြဖို့ဖိတ်ခေါ်ထားတယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတွဲဖက်အတွင်းရေးမှူးတင်နိုင်စံတင်ကပြောပါရယ်နှစ်ဖက်ပါတီပေါင်းစည်းရေးအတွက်သဘောတူညီချက်၅ချက်ရရှိထားပြီးဖြစ်လို့ပါတ
ီဆောင်ရွက်သွားရမှာဖြစ်တယ်လို့နှစ်ဖက်ပါတီတာဝန်ရှိသူတွေကဆိုပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20ရာစုပင်လုံတတိယအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်နေ့ကနေစပြီး6ရက်ကြာကျင်းပမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီညီလာခံမှာဘာတွေဆွေးနွေးပြီးတော့ဘလို့ထူးခြားမှုတွေရှိလာနိုင်ပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
UPDJC အတွင်းရေးမှူးဖွဲ့ဝင်ဦးလှောင်မောင်ရွှေကအခုကျင်းပမဲ့ညီလာခံမှာအစုဖွဲ့လိုက်ဆွေးနွေးပွဲတွေပိုမိုလှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ဆုံးဖြတ်တဲ့အချက်က17ချက်မှာအရေးကြီးတဲ့အချက်ကတော့ညီလာခံကို17နှစ်မှာဖတ်ကျင်းပမယ်ဆိုတာရယ်။ဒီကတော့ကျွန်တော်ကခန္ဓာအလိုက်နဲ့အစုဖွဲ့လိုက်ဆွေးနွေးတဲ့ပုံစံရှိတယ်။
UPDJC အတွင်းရေးမှူးဖွဲ့ဝင်မင်းစေယဦးခေါ်မင်းကျော်စေယဦးကတော့နိုင်ငံရေးကဏ္ဍမှာကြားမဒန်းလူရေးခေါင်းစဉ်တစ်ခုပဲဆွေးနွေးဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်
။နိုင်ငံရေးကဏ္ဍဆွေးနွေးပွဲမှာကြားမဒန်းလူညရေးတစ်ခုပဲဆွေးနွေးမှာကျွန်တော်ခေါင်းစဉ်မဆွေးနွေးဘူး။လုံခြုံရေးကလည်းအရင်ချတဲ့အတိုင်းပဲဆွေးနွေးမှာဆုံးဖြတ်ချက်မရှိဘူး။ကျွန်တော်ကဏ္ဍတွေကတော့အရင်ချတဲ့ခေါင်းစဉ်အတိုင်းပဲ။
တိုင်းရင်းသားတွေခွဲမထွက်ရေးဂတိကဝတ်တွေပေးရမယ့်ကိစ္စအပေါ်တိုင်းရင်းသားအစုဖွဲ့တွေနဲ့သမ္မတအစုဖွဲ့ချာညီလာခံမကျင်းပမိမှာတစ်ဖက်နဲ့တစ်ဖက်အလွတ်တဘော informal ကြိတ်ဝမ်းဆွေးနွေးမှုတွေပိုမိုလှောက်ဆောင်တည်တယ်လို့လဲမြမမဟာဗျူဟာနဲ့မူဝါဒလေးလာရေး institute တင်နန်းရေးရာဒါရိုက်တာဦးအောင်သူငင်းကအခုလိုဆိုသွားပါတယ်
တိုင်းရင်းသားတွေကဥမာကိုပိုင်းကြက်ခံွင့်ပေးမယ်တိုင်းရင်းသားတွေကလည်းမခွဲထွက်ပါဘူးဆိုရဲတတိပေးရမယ်ပေါ့နော်ဆိုတော့ဒီကိစ္စကအရင်ပြီးခဲ့တဲ့အစည်းအဝေးတွေကနည်းနည်းလေးလက်ခဲကင်းနေချင်တာအခုဒီအစည်းအဝေးလည်းဆက်ပြီးတော့မဆွေးနွေးဘူးပေါ့နော်ရှောင်မယ်ဆိုရဲသဘောမျိုးဖြစ်နေတယ်ပေါ့နောက်တစ်ခုကတော့တကယ်ကတော့ညီလာခံကြီးတွေလုပ်တယ်ဆိုတာကတော့ဒါတရားဝင် formal သဘောဆန္ဒပေါ့နော်အဲ့ဒီမတိုင်ခင်မှာ informal လို့ခေါ်တဲ့ကျွန်တော်တို့စိတ်ဝိုင်းနေအကြိမ်ကြိမ်လုပ်ဖို့လိုတယ်ဆက်ပဲအဲ့ဒါပြီးတော့မှပဲဒီအဲ့ဒီဝင်စီဝီကြီးကိုတက်နိုင်မှာပေါ့နော
် NCA လက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ခွင့်တွေရရှိမှာမဟုတ်ပေမဲ့သူတို့ရဲ့အမြင်တဘောထားတွေကတော့အစိုးရအဖွဲ့ခေါင်းဆောင်တွေဒါမှမဟုတ်ညီလာခံတာဝန်ရှိသူတွေနဲ့တီးခြားတွေ့ဆုံဆွေးနွေးမဲ့အခြေအနေရှိနေပါတယ်ရှင်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ရဲ့ပေါင်းစည်းမှုနောက်ဆုံးအဆင့်ဆွေးနွေးသဘောတူထားကြပြီးလာမယ့်ဇူလိုင်လ21ရက်နေ့မှာထပ်မံတွေ့ဆုံတဲ့အခါမှာအပြီးသက်ဆုံးဖြတ်ချက်ချသွားဖို့ရှိပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ
်မွန်နှစ်ပါတီပေါင်းစည်းမှုနဲ့ပတ်သက်ပြီးလက်ရှိမှာပါတီမြေသက်သွက်ကိုအကြံပြုပေးကြဖို့ဖိတ်ခေါ်ထားတယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမှတွက်ဖက်သွင်းမှုတဲ့နိုင်စံတင်ကအခုလိုပြောပါတယ
်ที่บาติเป็นเรื่องใหญ่ไปเอาผมไว้ที่ประเทศได้จ้ะอันนี้ลูกเลยก็เป็นที่ไหนเนี่ยถ้าจะสิตะลุเปลี่ยนเลยพี่ก็ต้องสู้ล่ะมาไว้ที่ตัวสิอันเนี่ยยะละได้หาอยู่ตัวจะสู้แต่ฟันตะลุสู้ไปแล้ว
Lama July Nasata Yaneja in Badi Mite, Yuichetom Matoma Pite to John La Tosa Yane and July Lasangayan in Nasong Tabi, Badi Te to Amigo, Champion Pen and Jane Yashi Lara, Champion Jamia, Botong Tabi, Badi Amite, Yuichetam Matoma, Lu, Napatia, Topo, Pioja Tavare, Monabati Pansi, Yetu, and Nasong Sunu, Sampia, Janira, Badi, Tawon Quay, Yikesane, Badi Mite, Tama, Yuiche, Yikesaruha, John Tosa Yane, Twisong Kaja Singa. ตัวนี้มูยาชิทาบีจุลัยละนัสตะยะเนถ้ามันตุ้ยส่งจาระคามาตะยาวินทอกเปลี่ยนตัวแม่หลุมอมยุตาปาติตั่วแผ่ตุ้ยมุติในสุมิกะเปียวบาเรตะแผ่มาแลมอมปาติปังซีเยกูจูปังแค่จาระดูรุยปังซีเยกูลูลาจาระดูรุยสุปองพั่วสีทาเรมอมยุตากูซาปิปาติยะแลจุลัยละตุติยะปะตุ้ยมาตะยาวินมะป่องเต็มผู้เปลี่ยนสินนี้ไปแม่
ตบาดีแท้ဖြစ်ရည်တည်တာအဓိကရွေရွေချက်ဖြစ်တဲ့အတွက်ပန်းစီမဲ့မွန်နှစ်ပါးဒီလိုနဲ့သွေးဆောင်ဆွေးနွေးသွားမယ်လို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးကော်မတီမှသူတရကောင်းဆောင်ဒေါက်တာအောင်နိုင်ဦးကပြောပါတယ်ကျွန်တော်တို့အဖွဲ့စီအစဉ်တစိုက်မွန်တပါတီတဲ့ဖြစ်ရည်မွန်တစ်ခုတည်းဖူပေါင်းရေးကိုပဲကျွန်တော်အစဉ်တစိုက်ထားတယ်ကျွန်တော်တို့ဖြစ်ချင်တာကျွန်တော်လှုပ်ချင်တာကျ
มอนบาติโรหาจ้างขันหินนายไปได้พ่อมาป่าเปปาติเช่นเช่นจะด้วยสองสูนุยเช่นเปียปังซีเยกูจูปันตัวเมสูปีนับปาติกันสองด้วยกันนัทเอาสักคนนักคนเนี่ยจนละข้ามาทุกพอเปียจะแค่ปีน่าเช่นเช่นด้วยสองสูนุยละแค่จะยากูสูยันตบาติพิจตัวแม่น้าสาวสิวยาชิลาบีพิปาร์เร
อากุศลปีเตรียมจินชกุนาสินใจมาว่าชิมรักษาปีเนสโซยาพ่อบรรดาเย็นเนสีป่วยวุ่นจีอุจจอเอติงโกเปอเดตตาวุ่นเรจีปิ้งจอมาทั้งสองในสุดสุดเช่นเนยยูพูอสูปีเนลุดอกาแม้ควายส่งพยายามมาช่วงหนึ่งเข้าไปเกี่ยนีตมันเจ้าเนบุชกเจียวตีสักเด็กกิสักโกกังกว่าเจ้าสายเว็บพิ้งวันดูลุงเอเซอูโกกระยาปีเนสโซยากันนี่แต่ยาสวยสูไล่ไปเด
ตอนนี้เราคุณน้าสิงเกจาการ์โรเพียงในวันนี้ตาริกันเอเปสินเดนเซตัวเมจันยินเดนลาเวทสิบปาร์เลยนับแต่เดือนพฤศจิกายนนี้เราจะเล่าไปเช่น
จะทำเรื่องนี้ไปเช่นมาคงส่งเกมาที่เดียวมีมาในนั้นกันดินจินจูโกกูอังลุยอุกับพี่อพยาปีบามเช่น
ยักษ์ใหญ่ยุคเรียนเนี่ยพี่ที่สิ่งนี้พัฒน์ลุท่านมาสูงนี่กูอเมริกันนั่งเงี้ยวันจีไม่พอมพิวที่นี่เป็นยักษ์ใหญ่กูทุกข์ทว่าเลยยุคเรียนลงเงินด้วยชิ้นส่วนที่สามมือกูยักษ์ใหญ่ก็ส่งเงินจงสั่งลงนี่เลยเจ้าอเมริกันทั้งหลายที่ทำงานต้องตัดทารีสุดเลยแต่เนี่ยทุกปอนด์นี่มาเว้กูรู้ท่านมันตัวยาวแค่ไหนวะท่านเองอะไรกูรู้มาเป็นมินิเรื่องเงี้ยพอลงมาสั่งยังเนี่ยนี่พี่อาศัยอะไรกูเกษียมาไม่เป็นงานสั่งลุไม่
ချင်းဘလောက်ထိရနိုင်မလဲဆိုတာတွက်ချက်နေရတဲ့အကြောင်းချင်းရန်ခင်အုပ်ချုပ်ရေးမှုနာဆတ်ဦးစိုးတန်ခွန်ကဒီကနေ့မှာပဲပြောဆိုလိုက်တာပါ။ဗြိတိန်နိုင်ငံမှာအမျိုးသမီးတူနဲ့မျိုးသားတူနာမကျန်းဖြစ်ခဲ့တဲ့အာရုံကြောက်ထိခိုက်စေတဲ့အစိတ်တရားဒီနေ့ဆမ်းမိုင်းတော့ရုရှားနှစ်ဖက်တရှိတယောက်နဲ့သမီးဖြစ်သူတို့ကိုတက်ခတ်ရမှာအသုံးပြုခဲ့ဘူးတဲ့အစိတ်အမျိုးသားနဲ့တူညီတဲ့အကြောင်းပြည်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းရင်ကတက်ခဲ့ဘူးတဲ့အစိမ့်နဲ့တစ်ချိန်နဲ့ထုတ်လုပ်တဲ့အစိမ့်ဟုတ်မဟုတ်တတလုံးရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းပြည်ရေးဝန်ကြီးစာချစ်ရှာဘက်ကပြောဆိုခဲ့တာပါ။အမေရိကန်ကိုတင်သွင်းနေတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုတရုတ်နိုင်ငံကခိုင်မာဆက်လက်ဆန့်ကျင်နေပြီးစတင်ကျင်းပနေတဲ့တစ်ပြိုင်တည်းတရုတ်နိုင်ငံဘက်ကလည်းအလားတူတုံ့ပြန်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။တရုတ်ကုန်ပစ္စည်းမျိုးစားပေါင်း800ကျော်ပေါ်85ရာခိုင်နှုန်းသတ်မှတ်ကောက်ခံမဲ့သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကတော့ဝါရှင်တန်ဆန်နရင်းတောက်ချနေညသကောင်းကျော်အချိန်မှာစတင်အသက်ဝင်လာမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။ကြော်တာရီနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလမီတာ190ရုကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသင်အောင်ပါ။
This program has come to you from the Voice of America, Washington.